ကိစ္စနေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူမီမှာဘုန်းကြီးကကုသိုလ်လုပ်ငန်းများနဲ့ကုသိုလ်ရှင်များကိုဝမ်းမြောက်နှုမောတာသူခေါ်ဆိုနိုင်ရည်ရှိဥစွာဖတ်ကြားပေးမယ်။ယနေ့သာသနာတော်နှစ်2558ခုကောဇာတက္ကရီ1386ခုနှစ်ဝါဆိုလာပြီးကျော်တရက်ခရစ်နှစ် 2014 ခုနှစ်ဇူလိုင်လ12ရက်နေ့မှာစကိုင်းအကြောင်းတိုက်အောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်ကမန္တလေးမြို့အောင်မြေသာဆန်မြို့နေ89လမ်း24 25လမ်းကြားဆိုင်တန်းလွှားထောင်တန်းရဲ့မှာတန်ကြားတဲ့ယေရှုရှင်ဖခင်ကြီးဦးမောင်ကြီးနဲ့သာသမီများငွေထီသုံးလက်လက်ဝတ်ရတနာမိသားစုဖြစ်ပါတယ်မိမိတို့မိသားစုကသမီးဖြစ်သူဒေါ်ဟန်စိန်ကြီးရဲ့56နှစ်ပြည့်ငွေနေ့မင်္ဂလာကိုကြောင်းပြုပြီးမြတ်စကြာတန်ဃာတော်340ကျော်တို့အာယုံစွာများဆက်ကပ်လူတန်းချင်းမြတ်စကြာကြောင်းတိုက်တန်ဃာတော်340ကျော်တို့အားနေစွာများဆက်ကပ်လူတန်းချင်းတန်ဃာ340ကျော်တို့အားညနေအခါဖြော်ရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့တဏိတာကုသိုလ်များကိုစီပူအားထုတ်တယ်။ဝိနည်းမင်္ဂလာကိုကြောင်းပြုပြီးတော့ဓမ္မပူဇာအဖြစ်တသိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒါန်းခြင်းငန်းမြာကြီးမြတ်စကြာနာယကဆရာတော်တည်ထောင်ထားတဲ့ပညာထောက်ပံ့ကူညီရေးအသင်းငွေပရိသတ်ပင်ဖြစ်ပညာရေးဖောင်ဒေးရှင်းဖြစ်တသိန်းကျပ်တန်လှူဒန်းခြင်းရခိုင်က19သိန်းလှူတာဆိုတော့ဒါသိန်း20ကျပ်ကိုလှူဒန်းကြခြင်းပေါ့မြတ်စကြာအကြောင်းတိုင်းနာယကနုနာယကစာကြ25ပါးတို့အားတစ်ပါးတစ်ပါးလင်2000ကျပ်တန်စီ2000ကျပ်တန်စီပစ္စည်းလေးပါးတို့ကိုလှူဒန်းကြခြင်းမြတ်စကြာနာယကဆရာတော်ရေးသားပြုစုတဲ့ကျန်းစာအုပ်များထုတ်ဝေတဲ့နေရာမှာစာပေပြန်ပွားရေးငွေပရိသတ်ပင်အဖြစ်30သိန်းကျပ်တန်လှူဒန်းခြင်းမေတော်ဤဖွာပုံညာဝရီအားလည်းပဲငတ်တကက်နဝကမ္မဝုထုငွေ1000ကျပ်လှူဒန်းခြင်းမြတ်စွာဘုရားနာယကနာယကဆရာတော်9ပါးတို့အားတစ်ပါးတစ်ပါးလင်ဝါဆိုတင်ငန်းအဖြစ်ဘုမမာတင်တင်ငန်းတစုံစီမြတ်တုပ်ဘွားတထဲစီလူတန်းချင်းထိုမရပါမြတ်စကြာဆရာတော်ဟာယူရိယဧရခင်တစုံလူတန်းချင်းမြတ်စကြာကြောင်းတိုက်တန်ခါများသုံးပြုနိုင်ရန်ဇပွဲခင်တလိပ်ဆက်ပြမုံတဲ့အိတ်ကျမွေးတပြည့်စီငါးချောင်းကုရိတန်ရှင်ရေလုတ်တဲ့နေရာသုံးပြုဖို့ရန်အတွက်ကုစေတံလေးဓာစင်တို့ကိုလည်းလူတန်းချင်းမြတ်စကြာကြောင်းတိုက်တွင်မှာတည်ရှိတဲ့စကြာယရနာဧကျောင်းဆောင်ကုသိုလ်ပြုတဲ့ဒကာဒကမတွေတဲခိုတဲ့ဧကျောင်းဆောင်အတွက်အုံပြုနိုင်ရန်တိုက်ပြနာယီ၅လုံးအိမန်၅ချက်ခြေတုပ်ခုံ15ခုဖနက်ဆယ်ရန်ကိုလည်းပဲကုသိုလ်ရှင်များလူသားများအုံပြုချမ်းသာစေရန်လှူဒန်းကြကုသိုလ်ကောင်းမှုတွေကိုပြုလုပ်ကြတရဏဂုံသုံးပါးနဲ့တကွာသီလတော်မြတ်ကိုလည်းပဲထက်မှန်ပြီးတော့ခံယူဆောက်တည်ကျင့်သုံးကြရတယ်။တန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့ပရိတရားတော်ကိုလည်းပဲရိုးရိုးသေးသေးနဲ့နာယူပြီးတော့ကျင့်သုံးကြရတယ်တဲ့။အဲ့တော့ယနေ့မွေနေ့မင်္ဂလာ56နှစ်ပြည့်မွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့ဒါနသီလဘာဝနာကောင်းမှုမျိုးစုံကိုပြုတယ်ပေါ့။အဲ့တော့ဘုန်းကြီးအနေနဲ့မွေးနေ့ဓမ္မလက်ဆောင်အဖြစ်ဘာတရားဟောပေမလဲဆိုတော့စိတ်ကိုစောက်တည်၍သေခြင်းဆိုတဲ့ခေါင်းစည်းနဲ့ဟောပေမယ်ပါဠိလိုတော့အဓိမုတ်တိမရဏစိတ်ကိုစောက်တည်၍သေခြင်းဒါဖရာအလောင်းတော်တွေမှာဖြစ်တဲ့သေခြင်းပေါ့ဒါလေးကိုဟောပေမယ်အဲ့တော့တရားနာပရိသတ်တရားအရှင်ဘုရားမွေးနေ့မင်္ဂလာမှာစိတ်ကိုစောက်တည်၍တေခြင်းဆိုတဲ့တရားကိုဟောတော့ရှင်ဘုရားဟာတင့်တော်ပါမလားဒါမျိုးမေးเสียရှိတယ်။ဘုန်းကြီးတို့မင်္ဂလာဆိုတာကကုသိုလ်တရားကိုပြောတာပါ။ကုသိုလ်တရားကိုမင်္ဂလာလို့ဒီလိုခေါ်ရပါတယ်။ တပပပဝိနာတနံအကုသိုလ်တွေကိုနှေးပါစေတဲ့ကုသိုလ်တွေကိုတိုးပွားစေတဲ့တရားဒါမင်္ဂလာအစစ်ပဲတခါတည်းရန်လူသားတွေလုပ်နေတဲ့မွေးနေ့မင်္ဂလာဆိုတာကနာမည်ပဲရှိတယ်ပါတီပွဲတွေပေးအပျော်ပါအကခုံဒါမျိုးတွေနဲ့အတော့စားတွေပါတယ်အကုသိုလ်တွေဖြစ်မျိုးသားနဲ့မျိုးသမီးမဖြစ်တဲ့ပြဿနာတွေဖြစ်ဒါဆိုရင်တော့မွေးနေ့မင်္ဂလာလို့အကြီးကျယ်တက်တာတွေဖြစ်နေတာတွေအကုသိုလ်တရားတွေဒါဆိုရင်ဘုန်းကြီးတို့ဖះရှင်စတဲ့သူတော်ကောင်းတွေအလိုမွေးနေ့အမင်္ဂလာလို့ဒီလိုပြောလို့ရပါတယ်အဲ့တော့သေခြင်းသဘောတရားကိုအကြောင်းပြုပြီးတော့မွေးနေ့မှာငါတတ္တရဲ့ကြီးပြီးတစ်နှစ်ကြီးလာပြီးသေခြင်းနီးကပ်လာပြီးဒီတော့အမျိုးဘာသာသာသနာအတွက်ငါတက်နိုင်တယ်မြတ်အကျိုးရှိတဲ့လုပ်ငန်းတွေလုံးဝဖြစ်မယ်ဆိုရင်လည်းပဲတည်ခြင်းတရားကိုအာယုံပြုပြီးတော့ကုသိုလ်တွေဖြစ်သွားတယ်။ဒါဆိုရင်လည်းပဲတည်ခြင်းတရားကိုအကြောင်းပြုပြီးအောင်းမေးလိုက်တာနဲ့ကုသိုလ်တွေဖြစ်တဲ့အတွက်မွေးနေ့မင်္ဂလာလို့ဒီလိုခေါ်ရတယ်။လူတွေသတ်မှတ်တဲ့မင်္ဂလာနဲ့ဖျားရှင်စားတဲ့သူတော်ကောင်းတွေသတ်မှတ်တဲ့မင်္ဂလာမတူဘူးပေါ့။ဒါကြောင့်ဘုန်းကြီးကမွေးနေ့မှာကုသိုလ်တရားတွေတိုးပွားနိုင်အောင်အသိဉာဏ်တွေတိုးပွားအောင်စိတ်ကိုဆောက်တည်၍သေခြင်းဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်အဲ့တော့ဘာဖြစ်လို့ဒီလိုဟောရတာလဲဘုန်းကြီးတို့သေခြင်းတရားဆိုတာအဓိမုဋ္ဌိမရဏဆိုတာဖရာအလောင်းတော်ဒီမှာဖြစ်လေရှိတာကျန်တဲ့ပုဂ္ဂိုလ်ဒီမှာဖြစ်လေဖြစ်တာမရှိဘူးပေါ့စိတ်ကိုဆောက်တည်၍သေခြင်းအဲ့တော့ဘုန်းကြီးတို့ဘေးဒဏ်မှာသေခြင်းလေးမျိုးပြရတယ်ပေါ့အများနဲ့သက်ဆိုင်တဲ့သေခြင်းလေးမျိုးနံပါတ်၁ကအာယုခယတတန်းကုံဆုံးလို့သေးတာတဲ့ဒါကတမျိုးရှိတယ်။ဘုန်းကြီးတို့ဘုရားရှင်လက်ထက်ကတတန်းတရားတတန်းလို့ဆိုကြတယ်။အဲ့တော့တတန်းကုံလို့ကံကမကုံသေးပေမဲ့ကုသိုလ်ကံနေကြံပေမဲ့တတန်းကုံလို့ကွယ်လွန်သွားတယ်။ဒါကအာယုခယတတန်းကုံလို့သေဆုံးရတာဒါတမျိုးရှိတယ်။ဘုန်းကြီးတို့တခါတည်းရန်တော့ရှေကံဒီပစ္စုပန်ကံဒီကောင်းလွန်တဲ့ပုဂ္ဂိုလ်ကြီးကြတော့တတန်း120ရှင်ဘာကုလကြထူထူခြားခြား160တပါးတလီတော့တတန်းနေကြော်လွန်ခဲ့တာရှိတာပေါ့အများစုကတော့တရားဝန်းကျင်မှာကွယ်လွန်ကြတယ်ဘုန်းကြီးတို့ဘုရားရှင်ကိုယ်တိုင်တတ်တော်80မှာပြိဋိဘံဆံခဲ့ရတယ်အဲ့တော့တတန်းကုံလို့ကွယ်လွန်လာ ው ဒါအာယုခယတတန်းကုံလို့တည်ဆုံးခြင်းဒီလိုခေါ်ရနောက်နံပါတ်2ကကမ္မခယတဲ့ကမ္မခယအထူးသဖြင့်အသက်ကိုပဋိသင်္ဍေကိုဖြစ်စေနိုင်တဲ့ဇနကကံအသက်ရှိအောင်ထောက်ပံ့တဲ့ဥပထမကကံဒီကံ၄ကုံလို့တည်ဆုံးခြင်းတက်တန်းကတော့ယခုဘုန်းကြီးတို့ယခုချိန်မှာ85နှစ်တက်တန်းဒီလိုပြောလို့ရတယ်။ဒါပေမဲ့လို့တက်တန်းက85နှစ်ဖြစ်ပေမဲ့85နှစ်မပြည့်ခင်မှာရှေးရကုသိုလ်ကံတွေကအသက်ရှိစေတဲ့ကုသိုလ်ကံတွေပဋိသင်္ဍေကိုဖြစ်စေတဲ့ဇနကကံအတက်ကိုထောက်ပံ့ပေးနေတဲ့ဥပထမကကံဒီကံတွေကကုံသွားပါတယ်ကုသိုလ်ကံကကုံသွားပါတယ်ဆိုရင်တတန်း85နှစ်မပြည့်ခင်မှာယောဂတစ်ခုခုနဲ့အကြောင်းတစ်ခုခုနဲ့ပွေလွန်သွားခဲ့တယ်ဒါကိုကမ္မခယကံကုံလို့ကုသိုလ်ကံကုံလို့တည်ဆုံးရင်လို့ဒီလိုလေးပဲရှိတတ်တယ်တချို့ကြတော့ဘယ်လိုလဲဆိုတော့အာယုခယကမ္မခယဥပယခယနှစ်ပါးပေါင်းစုံကုံလို့တတန်းကလည်းပဲကုံနေကုသိုလ်ကံလည်းပဲကုံလို့ပွေလွန်သွားတယ်ဒါကဥပယခရာတဲ့နှမျိုးလုံးကုံလို့တည်ဆုံးရတယ်ဥပမာအပြင်ဘာနဲ့တူလဲဆိုတော့တက်တန်းကုံဆုံးလို့ပွေလွန်နေဆိုတာကမိစာကုံလို့စီမီတစ်ခုထွန်းထားတယ်စီမီခွက်လေးထွန်းထားတယ်မိစာကုံလို့စီတော့ကြံပါသေးရဲ့မိစာကုံရင်လည်းမိဟာငြိမ်သွားရတာဒါတက်တန်းကုံလို့ပွေလွန်ရတာတခါတရံတတန်းကကြံသေးတယ်ကုသိုလ်ကံကုံသွားတယ်သူကြတော့မိစာကတော့ကြံပါသေးရဲ့စီကခံသွားတာမိစာကြံပေမဲ့စီခံသွားရင်လည်းပဲဒီစီမီးလေးကငြိမ့်ပြောက်သွားတာပဲဒါကကုသိုလ်ကံကုံလို့တည်ရတာတခါတရံစီကလည်းပဲကုံမိစာလည်းပဲကုံနှမျိုးလုံးကုံလို့စီမီးလေးငြိမ့်သွားရတာဒါကိုဥပယက်ခရတတန်းလည်းကုံကုသိုလ်ကံလည်းကုံလို့ကွယ်လွန်ရတာဒါမျိုးပုံကိုယ်လေးပဲရှိတယ်ပေါ့တခါတည်းရန်ကြတော့ဥပိ္ပစေရကမရဏတဲ့ဥပိ္ပစေရကဆိုတာဈာဖြက် ဥပိ္ပစီတွေကကံကြောင့်မသေးတင်သေးပဲကံလည်းကြံသေးတယ်တတန်းလည်းပဲကြံသေးတယ်ဒါပေမဲ့လို့မပြမားတိုက်တဲ့ပုံကိုယ်တွေကိုသွားပြီးတော့ပြမားလိုက်တယ်ဥပမာအပြင်ဘုန်းကြီးတို့ခုအာဇာနီနေ့နေလာပြီပေါ့ဘုဂျောအောင်ဆန်းစတဲ့တိုင်းပြည်အတွက်အင်မတန်မှအသက်ဆွန်ပြီးတော့ကြိုးပမ်းနေတဲ့မိသားစုရေကိုလက်လျူရှုပြီးတော့တိုင်းပြည်ကောင်းစားရေးအတွက်လုပ်နေတဲ့ဂုံကြီးမားတဲ့ပုံကိုယ်တွေကိုသွားပြီးတော့ဂလုံစောကဦးစီးပြီးတော့လုံကြံလိုက်တယ်အဲ့တော့ဘုဂျောအောင်ဆန်းလည်းပဲဒါပါလေဥပိ္ပစေတကမရဏတဲ့ခုနကမိစာလည်းပဲကြံသေးတယ်စီလည်းပဲကြံအောင်မှာပဲဒါပေမဲ့လေပြင်းတစ်ချက်တော့ပွေလိုက်တာနဲ့စီမီလေးကငြိမ်ပျောက်သွားတယ်လို့ဘုဂျောအောင်ဆန်းလည်းပဲငြိမ်ပျောက်သွားတယ်ဂလုံစောအတွက်ကရောဂလုံစောလည်းပဲမပြမားတိုက်တဲ့ပုဂ္ဂိုလ်ကိုပြမားလိုက်တဲ့အတွက်ကြိုးပေးခံပြီးတော့ဘဝဆုံးရှုံးသေဆုံးသွားရတယ်သူလည်းပဲဒီလိုပဲတက်တန်းကကြံသေးတယ်ကုသိုလ်ကံလည်းကြံနိုင်ကောင်းသေးတယ်ဒါပေမဲ့ဥပိ္ပစေတကမရဏမပြမားတိုက်တဲ့ပုဂ္ဂိုလ်ကိုသွားပြမားတော့ကြိုးပေးခံရပြီးတော့သေဆုံးသွားတာဒါကိုဥပိ္ပစေတကမရဏဒါဘုန်းကြီးတို့အများနဲ့ဆက်ဆံတဲ့တေခြင်း၄မျိုးပေါ့အဲ့ဒီဥပိ္ပစေတကမရဏဆိုတာကတော့မိစာလည်းကြံသေးတယ်စီလည်းကြံသေးတယ်လေပြင်းတစ်ချက်လောက်ပွေလိုက်တာနဲ့မီလေးစီမီလေးငြိမ်သွားတာနဲ့တူတယ်တဲ့ခုဘုန်းကြီးဟောမဲ့စိတ်ကိုစောက်တည်၍တေခြင်းအဓိမုတ်တိမရဏဆိုတာအဲ့ဒါနဲ့မဆိုင်ပါဘူးဒါရီရောထွေးသွားတတ်တယ်စိတ်ကိုစောက်တည်၍တေခြင်းဆိုတာဒါလေးကိုဘုန်းကြီးရှင်းပြမယ်ဘုန်းကြီးဘာဖြစ်လို့ဒီတရားဟောတယ်လဲဆိုတော့တနေ့ပြည်သူခေဂျာနယ်မှာဒီ6လပိုင်း5ရက်နေ့ဇွန်လ5ရက်နေ့ထုတ်ကပြည်သူခေဂျာနယ်ထဲမှာဒေါက်တာအောင်ကြီးရေးထားတဲ့ဆောင်းပါးတစ်ပုဒ်ပေါ့အဘဂံမြာအဘဂံမြေမှာကျွေလွင့်အဖြူပန်းပန်းတပွင့်ဆိုတဲ့သဘောမျိုးလေးဆောင်းပါးလေးတစ်ပုဒ်အဖြူရောင်ပန်းတပွင့်ဆိုတဲ့ဒီဆောင်းပါးလေးကိုဘုန်းကြီးဖတ်ပြီးတော့ဒီမရဏလေးကိုဟောခြင်းလို့ဟောလိုက်တာအလုံးအကျိုးရှိမယ်လို့ယူဆတယ်ပေါ့စိတ်ထားလေးတွေပြင်နိုင်ကောင်းပြင်နိုင်မယ်လို့ယူဆတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းပဲပြုပြင်ဖို့ကြိုးစားနေရတယ်ပေါ့အဲ့တော့အဘဂံမြေမှာကြွေလွင့်အဖြူရောင်ပန်းတပွင့်ဒီဆောင်းပါးလေးနဲ့ဘုန်းကြီးကအဓိမုတ်တိမရဏဆိုတာလေးကိုရှင်းဆက်ပြီးတော့ဒါလေးကိုတရားဟောခြင်းစိတ်အလုံးကိုမျှဝေခြင်းစိတ်ရှိတဲ့အတွက်စိတ်ကိုစောက်တည်၍သေခြင်းဆိုပြီးတော့ဘုန်းကြီးကဒီတရားလေးကိုမွေးနေ့လက်ဆောင်အဖြစ်ဟောပေးတာအဲ့တော့စောစောကသေခြင်းလေးမျိုးနဲ့တော့မဆိုင်ဘူးပေါ့အဲ့တော့စိတ်ကိုစောက်တည်ပြီးသေခြင်းဒါလေးကိုရှင်းပြအောင်မယ်။ဘုန်းကြီးတို့ဖျားရှင်ရဲ့အလောင်းတော်ဟာလေးတင်ချင်းနဲ့ကဘာတသိန်းသူမေတ္တာဘဝနိယတဗျာတိရတဲ့ချိန်ကစပြီးတော့ဝတ္တန္တရာမင်းကြီးဘဝအထိပါရမီတွေကိုဖြည့်ခဲ့တာလေးတင်ချင်းနဲ့ကဘာပေါင်းတသိန်းကြာတယ်။ဒါကဘာဆိုတာဘလောက်ကြာတယ်ဆိုတာဒါအလုံးပြည်ပြည်သားကြာဘူးနာဝရှိပြည်သားဖြစ်ပါလေ။အဲ့တော့လေးတင်ချင်းနဲ့ကဘာတသိန်းပါရမီဖြည့်တဲ့ကာလမှာဘုန်းကြီးတို့ဖျားရှင်ရဲ့အလောင်းတော်ဟာတခါတည်းမှာဇန်နေရအဘိညာနေရဗြဟ္မပီဖြစ်တခါတည်းမှာကုသိုလ်တွေလုပ်နေပြီမှာဖြစ်ဒါမျိုးတွေဖြစ်ခဲ့ရအဲ့တော့အင်မတန်တက်တန်းရှည်တဲ့နေတီဗြဟ္မတွေဖြစ်ရတဲ့အခါဘုန်းကြီးတို့ဖျားလောင်းကဇန်ဘိညာနေရပြီဗြဟ္မပီဖြစ်သွားတယ်ဆိုကြပါစို့ဗြဟ္မပီမှာညီငွေတော်မူတယ်ဘာဖြစ်လို့လဲဒါနာပါရမီဖြည့်ကျွင်းမရဘူးပစ္စည်းဥစ္စာလူမယ်အလှခံမဲ့လူကမရှိဘူး ਨੇ ပြံမှာပြီးမှာဒီတော့ဒါနာပါရမီတိုးခွင့်မရှိဘူးနောက်ပြီးတော့ခြေလက်အင်္ဂါမျက်စိတွေကိုယ်အင်္ဂါစိတ်ပိုင်းလူမယ်အလှခံမဲ့လူမရှိဘူးဒါနာဥပပါရမီလည်းဖြည့်ကျင်းခွင့်မရှိဘူးနောက်ပြီးတော့နှစ်တယောက်အတွက်ဗြဟ္မာတယောက်အတွက်အသက်ဆွန်ပြီးတော့အသက်ကင်းမယ်ဒါလည်းသူကံနဲ့သူလာတာဆိုတော့ဖြည့်ခွင့်မရှိဘူးအဲ့တော့ဒါနာပါရမီဖြည့်ကျင့်လို့မရတဲ့နေရာဒါနာပါရမီမတိုးပွားတော့သီလပါရမီသီလပါရမီဆိုတော့ပိုဆိုးရောပေါ့နှက်ပြေပြင်မပြီဆိုတာကာမဂုဏ်တွေကတလောက်တိမ်မွေးနူးညံ့ကောင်းမွန်နေတော့သီလပါရမီဖြည့်စည်းလို့မရအောင်အဲ့တော့ပါရမီ7ပါးဘယ်ပါရမီမှဖြည့်ကျင့်ခွင့်မရဘူးတရားရှုမှတ်ဖို့ဆိုတာစိတ်ဉာဏ်ရက်ကိုမရှိတော့အဲ့တော့နက်ပြီမှာဗြဟ္မပြီမှာတက်တန်းရှည်ကြီးဖြည့်ရတဲ့အခါဒီပါရမီတွေဖြည့်ခွင့်မရ။နောက်စရိယဘုန်းကြီးတို့စာကစွန့်ခြင်းကြီး၅ပါးပစ္စည်းဥစ္စာစွန့်လူခြင်းနဲ့ဒနာပရိစ္ဆာကဘယ်သူမှလူခံမဲ့လူမရှိဘူး။အလုံးပြည့်စုံချမ်းသာနေတာ။ အဲ့တော့ဆွန်ရှင်ကြီး၅ပါးဆိုတဲ့ဒီတရားတွေကိုလည်းဖြစ်ခြင်းကွင့်မရရှာ။နောက်စရိယသုံးပါးလောကဓာစရိယလောကအကျိုးကိုဆောင်မယ်။ဘာမှဆောင်ကြရမလို့နေပြည်ပြန်မပြည်ပါ။အလုံးကချမ်းသာနေကြတော့လောကဓာစရိယလောကအကျိုးပရဟိတငါလှုပ်လိုက်မဟဲ့ဘယ်လိုမှလှုပ်ခွင့်မရဘူး။ဒီတော့ဘုန်းကြီးတို့ဖရာလောင်းကနေပြည်ပြန်မပြည်တက်တန်းရှည်ကြီးတွေမှာသွားပြီးတော့ပဋိသင်္ဍေနေသိမ့်ပြီးတော့ညီငွေတယ်တဲ့။ဘာဖြစ်လို့လဲ။ပါရမီမတိုးလို့တဲ့။ဘုန်းကြီးတို့ဒါလေးသတိထားစရာကောင်းတယ်။အဲ့တော့ဘုန်းကြီးတို့တွေကစီဝါချမ်းသာတိုးနေပျော်လိုက်တာယာရုတိုးရင်ပျော်လိုက်တာဒါပေမဲ့ကုသိုလ်တွေတိုးမတိုးကိုတော့ကုသိုလ်တွေနှလုံးသားထဲမှာတိုးလာသလားမတိုးဘူးလားဒါလေးကိုတော့အလုံးကမေ့လျော့နေတဲ့သဘောလေးတွေရှိနေကြတယ်ငါအတွက်ဘာသာသာသနာတိုးတက်သလားမတိုးတက်ဘူးလားငါကိုကြောင်းပြပြီးတော့ငါနဲ့တူနေတဲ့အိန္ဒုအိန္ဒာပရိသတ်တွေဘုန်းကြီးတို့ဆိုရင်တပည့်ပရိသတ်တွေပညာမြင့်တက်ပါသလားစိတ်ထားလေးတွေကောင်းပါသလားနောက်ပြီးတော့ဝီနီစီကန်းမျက်မျက်နှုတ်နှုတ်နဲ့ကျင့်သုံးကြပါသလားဒီလိုတိုးတက်နေရင်ကျေနပ်ရမှာဒီလိုတော့ခုခေတ်တော့မဟုတ်တော့ဘူးဘုံကြီးမနမဲကြီးမနမဲကျော်မဒီဘက်တွေလိုက်နေကြတယ်ခုဘုံကြီးတို့ဖရာလောင်းကဒါမျိုးမဟုတ်ဘူးလက်ပြံမပြီမှဖြည်းပြီးတော့တက်တန်းရှည်ကြီးနဲ့လောကကျိုးကိုလည်းမဆောင်ရွက်ရဒနာပရိစာကလို့ခေါ်တဲ့ဆွန်ကြီးကြီး၅ပါးတည်းရပစ္စည်းဥစ္စာအပေါ်ယံပစ္စည်းအတွင်းပစ္စည်းကိုလည်းအင်္ဂါဘာမှစွန့်လူဝင်မရဒါနာပါရမီသီလပါရမီဖြည့်ချင်ခွင့်မရဒီနေရာဌာနကြီးကိုညီငွေလို့ညီငွေတော့ဘာလုပ်လဲဆိုတော့ပုံပိမှန်တဲ့ကိုဝင်ပြီးတော့ထိုင်ပြီးတော့မျက်စိကိုမှိတ်လိုက်တယ်မျက်စိမှိတ်ပြီးတော့ယခုပင်ငါဤသေးခြင်းဖြစ်ပါစေလို့ဒိဋ္ဌံလိုက်တဲ့အဲ့တော့ယခုပင်ငါရဲ့ငါဤသေးခြင်းသည်ဖြစ်ပါစေတည်းလို့ဒိဋ္ဌံလိုက်တာနဲ့စိတ်ကိုဆောက်တည်လိုက်တာနဲ့အဲ့ဒီဗြဟ္မပြည်နဲ့ပြည်ရနေပြီးတော့တက်တန်းကျွေးပြီးတော့စွတည်ပြီးတော့သူပါရမီဖြည့်ကျင်တဲ့လူဘဝနတ်ဘဝလူဘဝမှာရောက်တယ်ယတိယဟန်ဘဝရောက်တယ်ဒါမျိုးတွေလာပြီးတော့ဖြည့်ရတယ်တဲ့ဒါကိုဘုန်းကြီးတို့အတ္တိမုတ်တိမရဏစိတ်ကိုဆောက်တည်၍ပေခြင်းဆိုတာဖရာလောင်းနေမှာဖြစ်လေရှိတာကျန်တဲ့ပုဂ္ဂိုလ်တွေကရည်ရွယ်ချက်လည်းမရှိဘူးကိုစည်းစိမ်လေးပျောက်မှာဟုဆိုလို့ဒါကျန်တဲ့ပုဂ္ဂိုလ်တွေကိုရရှိထားတဲ့စီစိမ်လက်ရှိရရှိရတဲ့အခွင့်အရေးစိုးရိမ်လိုက်တာကြောက်သွားမှာဖရာလောင်းကဒီခွင့်အရေးတွေကိုထဲ့မတော်ကုသိုလ်ပါရမီမတိုးမှာကုသိုလ်ပါရမီတွေမဖြစ်မှာဒါဟုပဲဖရာလောင်းကညီငွေတော်မူတာဒီတော့ငါဤတည်ခြင်းဟာယခုပဲဖြစ်ပါစေလို့ဘုံဘိမှန်နဲ့ဝင်ပြီးတော့မျက်စိမိတ်ပြီးဆောက်တည်လိုက်တယ်ဆောက်တည်လိုက်တာနဲ့နတ်သက်ကျွေးဗြဟ္မာသက်ကျွေးပြီးတော့သူဖြစ်ခြင်းနဲ့ဘုန်းကြီးတို့လူပြည်မှာလာပြီးတော့ဖြစ်တယ်ပါရမီတွေဆက်ပြီးတော့ဖြည့်တော်တာပဲတကယ်လို့မြတ်ဘုန်းကြီးတို့ဖရာလောင်းဟာနတ်ပြည်ဗြဟ္မာပြည်သာတက်တန်းစီအောင်နေမယ်ဆိုရင်အကြာကြီးနေတော့ပါရမီပြည့်မှာမဟုတ်ဘုန်းကြီးတို့ဒီအချိန်မှာလူပြည်ရောက်ပြီးဖရာတောင်းပွင့်မှာမဟုတ်သေးဘူးအဲ့တော့ဒီလိုနတ်သက်ဗြဟ္မာသက်တေဟုစုတေအောင်ဒိဋ္ဌံပြီးတော့စိတ်ကိုဆောက်တည်ပြီးတော့တေအောင်ကြိုးစားခဲ့တယ်ကျင့်ခဲ့တယ်ဒီလိုကျင့်တဲ့အတွက်လူပြည်ရောက်ရင်ပါရမီတွေဖြည့်လိုက်တာဒါကြောင့်ခုဘောရမဖရာရှင်ဆိုပြီးတော့ပါရမီတွေပြည့်လို့ဖရာဖြစ်သွားခဲ့တယ်။နောက်တစ်ချက်ကဒီပေခြင်းဟာဖရာလောင်းနေမှာဖြစ်နိုင်တယ်ဆိုတာဘာကြောင့်လဲဆိုတော့ခန္ဓာကိုယ်မှာတွေ့တာမှုတဏှာတရားသိနေရတရားအလွန်နေပါလို့တဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာတွေ့တာမှုပြင်းထန်မှုမရှိတော့နှစ်သက်မှုတွေတိတ်မရှိတော့ချစ်ခင်မှုတွေတိတ်မရှိတော့ဒီခန္ဓာကိုယ်ကိုသုံးပြုပြီးတော့ပါရမီဖြည့်မယ်ဒီလိုပဲရှိတယ်။ဒီခန္ဓာကိုယ်ကြီးချမ်းသာအောင်ငါဘာတွေလုပ်မဲ့မဟုတ်တာတွေလုပ်မဲ့ဒီစိတ်တွေမရှိဘူးခန္ဓာကိုယ်ပေါ်မှာတွေ့တာမှုတဏှာအလွန်အလွန်ကိုနှေးပါပါတယ်တဲ့အဲ့ဒီစိတ်ကြောင့်လည်းပဲဒီလိုသေခြင်းတရားကိုဆောက်တည်လို့ရတာတဲ့ဘာဖြစ်လို့အဲ့ဒီလိုဘုန်းကြီးတို့ခန္ဓာကိုယ်ပေါ်မှာချစ်ခင်တွေ့တာမှုနှေးပါရတာလဲဆိုတော့အတိညာဉ်ပါရမီတွေပြည့်လို့တဲ့အတိညာဉ်ပြည့်လာတော့အနှစ်သာရနဲ့အကာကိုခွဲခြားတတ်သွားတယ်ဒီတော့ခန္ဓာကိုယ်ပေါ်မှာတွေ့တာမှုမရှိတော့ဒီခန္ဓာကိုယ်ကြောင်းပြုပြီးတော့ပါရမီအစီနှစ်တည်းကိုပဲထုတ်ယူပဲဒါ ਉਹ ပဲစိတ်နှလုံးထဲမှာကိန်းနေတော့ခန္ဓာကိုယ်ပေါ်မှာတွေ့တာမှုနှစ်သက်မှုချစ်ခင်မှုအလွန်အလွန်အားနေတော့ဒီဆောက်တည်မှုစိတ်ကိုဆောက်တည်ပြီးတော့သေခြင်းဆိုတာဒါအလွယ်တကူနဲ့ဖြစ်သွားရတာဒီတစ်ချက်လဲပါတယ်နောက်တစ်ချက်ကဘာလဲဆိုတော့အဋ္ဌိဌံဆောက်တည်ချက်ကထက်မြက်တန်ရှင်းလို့တဲ့ဘုရားလောင်းကဘာဖြစ်လို့ဒီလိုအဋ္ဌိဌံဆောက်တည်ပြီးတော့သေအောင်လုပ်ရတာလဲစိတ်တန်ရှင်းနေတဲ့ဘာဖြစ်လို့လဲဆိုတော့ ပါရမီတွေဖြည့်ပြီးတတ္တဝါတွေကိုတရားဟောမယ်အသိဉာဏ်ပေးမယ်အပေတကားတွေပြောင်းလုံးမယ်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုအောင်လုပ်ပေးမယ်စိတ်ကကိုကြိုးမပါအလုံးတတ္တဝါတွေရဲ့အကျိုးလူတွေရဲ့အကျိုးနတ်တွေရဲ့အကျိုးဗြဟ္မာတွေရဲ့အကျိုးတန္တရာတွေမှာတသေးတဲ့သေးတနာရဏတအိုးတဲ့အိုးနေတဲ့တတ္တဝါတွေကိုတရားသိဉာဏ်ပေးပြီးတော့ငါကူညီမယ်။တရားတွေရေအေးတောက်သုံးရရင်သူတို့အိုနာတရေးရနေလွမြောက်လိမ့်မယ်။အပေတကားတွေပိတ်သွားလိမ့်မယ်။အဲ့ဒီလိုကရုဏာတော်ကြီးကကြည်မာတော်မူတော့စိတ်ဓာတ်ကတန်ရှင်းလို့ဒီလိုသိခြင်းဟာသူ့အတွက်သူ့ကျိုးအတွက်မဟုတ်ဘူး။အားလုံးတတ္တဝါတွေရဲ့အကောင်းကျိုးအတွက်သိပြီးတော့ပါရမီဖြစ်ကျင်တာဆိုတော့အဲ့ဒီလိုအဋ္ဌံဆောက်တည်ချက်ကထက်မြက်တန်ရှင်းတဲ့အတွက်လေပဲဒီလိုဒိဋ္ဌံလို့ရတာပါတဲ့သူ့လူကိုယ်လူပုဂ္ဂိုလ်တယောက်ကတော့ဒုက္ခတွေခံနေရလို့ငါဒီဒုက္ခကမြန်မြန်ကျွတ်ချင်တယ်ဆိုရင်လုံးလို့မရဘူးဘာလို့ရလဲမဟုတ်တဲ့နည်းတွေနဲ့ကြိုးစွဲချသေးတာတို့အစိတ်တော့သေးတာတို့မဟုတ်တဲ့နည်းအကုသိုလ်ဖြစ်တဲ့နည်းတွေလည်းပဲသေရတာအဲ့ဒါစိတ်တက်ကတန်ရှင်းမှုမရှိလို့အသက်ပေါ်မှာလည်းပဲစောစောပိုင်းကညီကဲတွဲတားမှုဓာရီများလွန်ခဲ့လို့ဖះလောင်းကတော့အသက်ပေါ်မှာလည်းပဲခန္ဓာကိုယ်ပေါ်မှာရောချစ်ခင်မြတ်နိုးမှုကလွန့်လွန်အားနည်းတယ်ပါရမီသိဉာဏ်ကြီးရဲ့ပြည့်စုံလို့ခန္ဓာကိုယ်အသက်ရှင်ရတာအဓိကမဟုတ်ပါရမီပြည့်ဖို့အဓိကဒီသိဉာဏ်ကြီးရဲ့တိုးပွားလာခဲ့တယ်ဒီအချက်ကလည်းပဲတစ်ချက်ပါတယ်နောက်ကခုနလိုပေါ့အဋ္ဌံဆောက်တည်ချက်ကထက်မြက်ပြီးတော့အလွန်တန်ရှင်းစင်ကြဲတာဒီလိုသေးတာဘာဖြစ်လို့လဲဘာလို့သေးကျင်တာလဲတတ္တဝါတွေကောင်းကျိုးအတွက်ပါရမီဖြည့်ခြင်းလို့အသိဉာဏ်တွေပေးခြင်းလို့အပေတကားပယောင်လုပ်ပေးခြင်းလို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုစေခြင်းလို့ဒီစိတ်တွေကလွမ်းနေတော့ဖရာလောင်းတော်ရဲ့အဋ္ဌံဆောက်တည်ချက်ဟာတန်ရှင်းပြီးတော့ထမြက်နေပါတယ်တဲ့ဒါကြောင့်စိတ်ကိုဆောက်တည်ပြီးတော့သေတဲ့အခါမှာလွယ်တကူနဲ့သုတ္တိစိတ်ကြားပြီးတော့ကွယ်လွန်ပြီးတော့ပါရမီဖြည့်ခြင်းနဲ့လူဘဝတွေကိုရောက်ရတာပါအမြဲတမ်းမှာဘုန်းကြီးတို့မြင့်မြတ်တဲ့သေခြင်းဒါအလုံးအတွက်မဟုတ်ဘူးဖရာအလောင်းတော်တွေအတွက်ဖြစ်တဲ့သေခြင်းတမျိုးဒါလေးကိုဖတ်ကြည့်တာအဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်တယ်သူမေတ္တာယသိဘဝကြည်လိုက်ဘုန်းကြီးတို့ပုထုဇဉ်တွေရဲ့အမြင်ဖရာလောင်းရဲ့သူကိုယ်သူအမြင်ကြွားချချက်တွေတွေ့လိမ့်မယ်သူမေတ္တာဘဝဆိုတာလွန်ခဲ့တဲ့၄သိန်းချီနဲ့ကဘာတသိန်းပါရမီဖြည့်ပါရမီတွေတာဝကပါရမီဖြစ်နေနိဗ္ဗာန်မျက်မှောက်ပြုမယ်ဆိုရင်ရဟန္တာဖြစ်နိုင်တဲ့အခြေအနေရှိတယ်ဒီပင်ကရာဘုရားရှင်နဲ့လည်းပဲဖူးတွေးခွင့်ရတယ်အဲ့ဒီမှာဘုရားလောင်းသူမေတ္တာယတိကမလုပ်လေလက်ထဲမှာရောက်နေတဲ့နိဗ္ဗာန်ချမ်းသာအရဟတ္တဖူကိုစွန့်ပြီးတော့ငါဟာအာဆွမ်းရှိတဲ့ယောက်ျားကောင်းဖြစ်ပါလေတယောက်တည်းနိဗ္ဗာန်ကိုကူးလို့မတင်တော်ဘူးငါကိုယ်တိုင်တပ်ပညုတဉာဏ်ရအောင်ကြိုးစားမယ်ဖျားဖြစ်အောင်ကြိုးစားမယ်တတ္တဝါတွေရဲ့ဆင်းရဲဒုက္ခတွေကိုငါကယ်တင်မယ်ဆိုပြီးတော့လက်ထဲရောက်လာတဲ့နိဗ္ဗာန်ကိုစွန့်လက်ထဲရောက်လာတဲ့အရတ္တဘုချမ်းသာကိုစွန့်ပြီးတော့လေးတင်ချင်တဲ့ကဘာတသိန်းပါရမီတွေဖြည့်ခဲ့တယ်တာဝဘုန်းကြီးတို့တာမညမျက်စိနဲ့ကြည့်ကြည့်ဘလို့မှယုံနိုင်စရာမရှိဘူးရိုးရိုးလူတယောက်ဆိုလို့ရှိရင်ဟာသူ့မိသားယသိအလိုက်တာအဲ့ဒီဘဝမှာဒီပင်ကရာဘုရားရှင်ထံမှာယဟန်ဝုတ်ပြီးတရားကျင့်လိုက်ယဟန်နာဖြစ်နိုင်တဲ့ပါရမီတွေပြည့်နေတာအဲ့တော့ပါရမီတွေဖြည့်ပါရမီတွေဖြည့်ပြီးတော့နိဗ္ဗာန်ချမ်းသာဝင်ဘာမှအိုနာတေရေဒုက္ခပြီးမတွေ့ရတော့တန်ត្រာထဲမှာဆင်းရဲမျိုးစုံမတွေ့ရတော့ဘူးတန်ត្រာထဲမှာယုံမာတဲ့ပုဂ္ဂိုလ်တွေနဲ့မတွေ့ရတော့ဆင်းရဲတွေကင်းဝေးတယ်အလိုက်တာသူမိတာယသိဒါဘုန်းကြီးတို့တာမင်ညာပုထုဇဉ်တွေမြင်တဲ့အမြင်အဲ့တော့သူမိတာယသိဖျားလောင်းကြတော့ဒီလိုမမြင်တော့ဒုက္ခဟုဒုက္ခလို့မမြင်တော့ဘာဖြစ်လို့လဲကရုဏာတော်ကြောင့်နှလုံးသားမှာအေးမြနေတယ်တဲ့ဒါကိုဘုန်းကြီးတို့မင်းကွန်တိပိတကတရဆရာတော်ကြီးကမဟာဗုဒ္ဓဝင်မှာဥပမာလေးပေးထားတယ်ဒါလေးကိုဘုန်းကြီးနားလည်အောင်ကြိုးစားပြီးရှင်းပြပေးမယ်ဘုန်းကြီးတို့အင်မတန်မှအခုဒီနှစ်လို့ပေါ့မန္တလေးစကိုင်းရာတီဥတုလို့ပေါ့အင်မတန်မှຫນွေရာတီမှာပူလိုက်တာအိုက်လိုက်တာနေရာလည်းပဲပူလိုက်တာຫນွေຢາດີလည်းဖြစ်တယ်အဲ့ဒီ12နာရီတိုးလောက်အင်မတန်မှပူလောင်နေတဲ့အချိန်မှာအမျိုးသမီးတစ်ယောက်အမျိုးသားတစ်ယောက်ကရေတွေပြည့်နေတဲ့ရေကန်ကြီးထဲမှာရေတွေအေးနေတဲ့ရေကန်ကြီးထဲမှာရေချိုးနေတယ်အဲ့တော့ရေချိုးနေတဲ့အချိန်မှာပူလိုက်တာနေရာလည်းပူလိုက်တာຢາດີလည်းပူလိုက်တာဒီအတွေးတွေခေါင်းထဲမှာမဝင်ဘူးအဲ့ဒီအတွေးတွေခေါင်းထဲမှာပျောက်ပြီးတော့ရေချိုးရင်းနဲ့အေးမြတဲ့ຢາດາကိုခံစားနေရတယ်တဲ့ဒါကဥပမာပြောလိုက်တာရေတွေဘလောက်ပဲပူပူအပြင်ဘက်မှာຫນွေຢາດີဖြစ်တဲ့အတွက် အင်မတန်မှမိုးမရွာတဲ့တွေရာသီဥတီရပူပြင်းလိုက်တာချိန်ရလဲနေလေ12နာရီချိန်လောက်ကြီးဒါပေမဲ့လို့ရေကန်ထဲမှာချိုးနေတဲ့အေးမြတဲ့ရေကန်ထဲမှာချိုးနေတဲ့အမျိုးသမီးတယောက်အမျိုးသားတယောက်ကဒီအပူတွေကိုသတိမရတယ်လို့ပဲတဲ့ဘုန်းကြီးတို့ဖရာအလောင်းတော်တွေကပါရမီဖြည့်တဲ့အခါမှာလူမိုက်တွေနဲ့တွေ့တခါတည်းရန်ကိုကိုပြန်ပြီးတော့စောကားကိုကိုခြေဖြက်လက်ဖြက်အမျိုးမျိုးတွေ့ကြုံခဲ့ရတာတခုသောဘဝမှာဆိုရင်ယတိဖြစ်တယ်ကရုပ်ပို့နေတဲ့ကရုပ်ပို့တဲ့လူကဟူပကန်းရောက်မှလူတွေကကရုကတောင်းတယ်တောင်းတော့လူတွေကမပေးဘဲနဲ့သွားတော့ရန်ဖြစ်ငါတရားဟောမှပဲဆိုပြီးတော့ကရုပ်ပို့တယ်ယတိကြီးကလိုက်သွားတယ်ဖရာလောင်းကဟိုဘက်ရောက်တဲ့အခါကျတော့ကိုကကရုကလူမိုက်ဆိုတော့ပတ်စံတောင်းတာပတ်စံမပေးဘဲနဲ့တင့်ကိုငါပတ်စံအစားတရားပေးမယ်လက်ဆောင်ပေးမယ်ဆိုပြီးတော့လူတွေကိုဟိုပကန်းမရောက်ခင်ဒီပကန်းကလေးကငွေကြိုတောင်းမှာကိုလိုတဲ့ရောက်တဲ့ကိုလိုတဲ့စိတ်ကန်းကိုရောက်သွားရင်တော့တင့်ကိုပေးမှာမဟုတ်ဘူးဒါတင့်အတွက်ငါဟာကရုကပေးတဲ့သဘောနဲ့တရားလက်ဆောင်ပေးတာဆိုတော့ကိုလူကလူမိုက်ဆိုတော့ငွေပဲလိုချင်တော့ဖျားလောင်းကိုညှင်းဆဲတက်ဖြတ်လက်သီးနဲ့ထိုးပြီးတော့ညှင်းဆဲတာအဲ့တော့သူများအတွက်ကောင်းကျိုးလုပ်ပေးတာဒီလိုခံရတဲ့ဘဝတွေလည်းပဲဖျားလောင်းကပါရမီဖြည့်တဲ့ကရှိမှာပဲအဲ့တော့သူမိတာဘဝတုံးကလေးကနိဗ္ဗာန်ချမ်းသာကိုလိုချင်တယ်ဆိုရင်လက်ထဲရောက်နေပြီရဟန္တာဖြစ်ချင်တယ်ဆိုရင်ဖြစ်လို့ရပြီပါရမီတွေပြည့်ပြီဖျားရှင်နဲ့လည်းတွေ့ပြီတရားတော်ကိုလည်းပဲနာခွင့်ရပြီဒါပေမဲ့စွန့်လွတ်ခဲ့ပြီးတော့ပါရမီဖြည့်လိုက်တာအဲ့ဒီလိုဆင်းရဲပေါင်းများစွာတွေ့ခဲ့ရပါတယ်တချို့ဘဝတွေမှာဆိုရင်မျက်စိထုတ်လူခဲ့တချို့ဘဝတွေမှာဆိုရင်အသက်သက်ခံရလက်ဖြက်ခံရအရှင်ဒီဝရနဲ့အလောင်းနဲ့တွေ့ပြီဆိုရင်တခါတည်းကမင်းသားဘဝလေးမှာသားရင်းကိုရှင်ဒီဝရဖြစ်တဲ့ဖခင်ကတတ်ခဲ့တဲ့ဘဝတွေကြီးရှိခဲ့တယ်ဒါလောက်ဆင်းရဲဒုက္ခတွေတွေ့တာဖရာလောင်တနာစရာလို့ဘုန်းကြီးတို့ကတော့ဒီလိုပဲပုထုဇဉ်တွေကမြင်ကြမှာဒါ့အိမ်ကခုနကနွေရာသီခေါင်ခေါင်ကြီး12နာရီလောက်ကြီးမှာရေကန်ထဲမှာရေချိုးနေတဲ့ပုဂ္ဂိုလ်ဟာချမ်းသာလိုက်တာအေးမြလိုက်တာအပြင်ဘက်ကနေပူကိုတတိတောင်မမှုမိတယ်လို့ပဲဖရာလောင်ကပါရမီဖြည့်ခြင်းဆိုတဲ့ပါရမီဆိုတဲ့ဟောဒီသမုဒ္ဒရာရေထဲမှာကူးနေတာဘာဖြစ်လို့လဲငါပါရမီတွေပြည့်ရင်တော့တတ္တဝါတွေကိုကယ်တင်နိုင်မယ်ငါကိုကြောင်းပြုပြီးတော့ဆင်းရဲဒုက္ခရောက်တဲ့လူတွေချမ်းသာလိမ့်မယ်အတိညာဉ်တွေတိုးလိမ့်မယ်အပေတကားတွေပိတ်လိမ့်မယ်နိဗ္ဗာန်ချမ်းသာကိုမြတ်မောပြုလိမ့်မယ်အပင်ငရဲ့ပေတကားတွေပိတ်ပြီးတော့အင်မတန်ချမ်းသာတဲ့နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်လိမ့်မယ်ငါပါရမီဖြည့်မှဖြစ်မယ်ပါရမီပြည့်မှဖျားဖြစ်ပြီးတော့အများကျုပ်ကိုဆောင်ရွက်နိုင်မှာဆိုတဲ့ကရုဏာတွေကျင်နာတနာမှုတွေကနှလုံးသားထဲမှာအေးမြားနေတော့ပြင်ပကဒုက္ခတွေဘလောက်ပဲရောက်ရောက်ဖျားလောက်ကပူလောင်နေဆင်းရဲတယ်လို့မတွေးခဲ့ပါဘူးဒါဘုန်းကြီးတို့ဥပမာလေးပေးလိုက်တာအဲ့တော့တာမင်ညာအတ္တကြီးတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဆိုရင်ဟာအိုနာတရေးတွေကဆင်းရဲလိုက်တာဆိုပြီးတော့ဖျားလောက်ကိုတနာစီယာတတ္တဝါတယောက်အနေနဲ့ပြောကောင်းပြောနိုင်တယ်ဖျားလောင်းကတော့ခုနကအင်မတန်နေပူနေတဲ့အချိန်မှာရေကင်ကြီးတဲ့ရေချိုးနေရတာသူကသူတော့အေးမြနေတာဘဝချင်းမှာတော့ပူလောင်နေတာပေါ့ခုလည်းပဲကရုဏာတော်ကြီးကသိပြီးတော့ကြီးတာမဟာကရုဏာအဆင့်ရောက်သွားတာတတ္တဝါတွေရိုးရိုးဆင်းရဲတာမဟုတ်ဘူးအိုနာသေးရီနဲ့ဆင်းရဲတခါတည်းရင်သူ့ကိုဒုက္ခပေးတယ်ဒုက္ခပေးတဲ့သူကပဲပြန်ပြီးတော့ကယ်တင်တယ်ဒါမျိုးတွေနဲ့နောက်ဆုံးဘုန်းကြီးတို့ရှင်ဒီဝရက်ကိုကြည်လိုက်အရှင်ဒီဝရက်ဖျားဖြစ်တဲ့ဘဝမှာတိစော်ကားလိုက်တာတက်ဖြက်လိုက်တာလှုပ်ကြံလိုက်တာဒါပေမဲ့မြတ်စွာဘုရားကအရှင်ဒီဝရတ်အတွက်ပြီးကိုရာဖြစ်သွားတယ်ကိုကိုလှုပ်ကြံတက်ဖြက်ပြီးဒုက္ခပေးခဲ့တဲ့တတန်တရာလုံးဒုက္ခပေးခဲ့တဲ့အရှင်ဒီဝရတ်ကိုနောက်ဆုံးကြောပွင့်ရအောင်ဆိုပြီးတော့ယဟန်ပြုပေးလိုက်တယ်အရှင်ဒီဝရတ်ကမြေမြူကနီးမြေမြူနေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာနောက်ဆုံးမြတ်စွာဘုရားကိုဝန်ချတောင်းပန်ကြောသွားတယ်အဲ့ဒီကြောတဲ့ဂျေဇူးတရားကြောင့်ဒီကုသိုလ်တရားကြောင့်ရှင်ဒီဝရက်ဟာနောင်ကဘာတသိန်းကြာရင်အထိတ်တရာဆိုတဲ့ပိစိကဗုဒ္ဓဖြစ်ပြီးတော့ယန္တာရှင်မြတ်ပိစိကဗုဒ္ဓဖယငယ်ဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုမှာဘာဖြစ်လို့လဲမြတ်စွာဘုရားကိုကရောခွင့်ရလို့မာရာတွေကိုတောင်းပန်ခွင့်ရတဲ့အတွက်အဲ့ဒီလိုတောင်းပန်ခွင့်ရအောင်လို့မြတ်စွာဘုရားကယဟန်ပြုပေးတာတဲ့ကဲမြတ်စွာဘုရားရဲ့ကရုဏာဘလောက်ကြီးလဲအဲ့တော့ဒီလိုကရုဏာကြီးတော့ရှင်ဒီဝရက်ကတပြက်မဲ့နှိမ့်ဆက်မဲ့ဒုက္ခပေးမဲ့သိပေမဲ့လို့မြတ်စွာဘုရားယဟန်ပြုပေးလိုက်တာပဲရန်ပြူပေးမှသူဟာတိညာဏ်နေနေရင်းကျက်ပြီးတော့တောင်းပန်권ရမှာကရော권ရမှာကရော권ရမှာတစ်ချိန်မှာဖယငယ်ဖြစ်နေနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုမှာတဲ့ဒီတော့ကရုဏာတော်တွေဟာအကျင့်နာတနာမှုတွေဟာနှလုံးသားထဲမှာအေးမြစေတယ်အဲ့တော့ပါရမီဖြည့်ခြင်းဆိုတဲ့သမုဒ္ဒရာကြီးထဲမှာရောက်နေတယ်ကရုဏာတော်ကြောင့်နှလုံးသားတွေအေးနေတော့ဒုက္ခကိုဒုက္ခလို့မထင်တော့ဒီဒုက္ခတွေကိုမြင်ရရှိရနေဘုန်းကြီးတို့
ခံစားပြီးတော့တတဝါတွေကိုကယ်တင်မယ်အတိဉဏ်ပြေမှဖျားဖြစ်မှတပညုတဉဏ်ရမှကယ်တင်နိုင်မှတပညုတဉဏ်ရဖို့ဆိုတာဒီလိုပါရမီတွေဖြည့်ရတယ်ဒီလိုဆင်းရဲခံရတယ်အဲ့တော့ကရုဏာတွေရနှလုံးသားထဲမှာပြည့်နေတော့ဘယ်ဆင်းရဲကိုမှထဲမတွက်ဘူးကရုဏာကြောင့်နှလုံးသားတွေရအေးမြနေပါတယ်တဲ့ကဲဘလောက်ကြင်ကြိုစရာကောင်းလဲဒါဘုန်းကြီးတို့စိတ်ကိုစောက်တည်၍သိခြင်းတဲ့ဒါလေးကိုဘုန်းကြီးကဖတ်ပြီးသိကြည်ညိုမိတာပဲကိုဘွားနဲ့ကိုနှိုင်းရှင်ပြီးတော့ဒါလိုက်ရမှာပဲအဲ့တော့ဘုန်းကြီးတို့တရားဓမ္မတွေပြောစရာရှိတယ်ရှင်ဘုရားဒါကဖျားလောင်းကိုဖျားမို့လို့ပြည့်စုံတာကိုအလောင်းတော်မို့လို့ပြည့်စုံတာဒါမျိုးပြောလို့မရပါဘူးဘုန်းကြီးဥပမာလေးတစ်ခုပြောမယ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေကဣတိပိသောဘဂဝါအရဟံ1500သောကိရိသာတွေကိုဝါဒနာနဲ့တကွာတက်ပြတ်တော်မူပြီးတည်ရဲ့ဖြစ်ကြောင်းအရဟံမြည်တော်မူပါ၏မြတ်စွာဘုရားအရဟံဆိုတဲ့ဂုဏ်တော်ကြီးနဲ့ကြော်ကြားခဲ့တာလောဘဒေါသတွေကင်းစင်လို့လောဘဒေါသတွေဝါဒနာနဲ့တကွာအထုံနဲ့တကွာလုံးဝကင်းစင်တဲ့အတွက်မြတ်စွာဘုရားအရဟံဆိုပြီးတော့ဂုဏ်တော်ကြီးနဲ့ကြော်ကြားခဲ့တာအဲ့တော့မိမိတို့ကမြတ်စွာဘုရားကိုရှိခိုးမယ်လောဘဒေါသကင်းစင်တော်မူသောမြတ်စွာဘုရားအားရှိခိုးပူဇော်ပါ၏ဒီလောက်လေးနဲ့ရက်မနေနဲ့ဖရာတပီတော်လည်းပဲလောဘဒေါသကင်းစင်အောင်ကျင့်နိုင်ပါရစေဒါမျိုးတည်သွားရတယ်အဲ့တော့မြတ်စွာဘုရားကဖရာရှင်ရဲ့အတိုင်းတာနဲ့လောဘဒေါသကင်းစင်တဲ့နေရာအနတ်အသက်ဝါဒနာအထုံးမြမရှိတော့ကင်းစင်လိုက်တာမြတ်စွာဘုရားရဲ့စိတ်တော်ဟာမျက်စိနဲ့ကြည့်ရမယ်ဆိုရင်အယောင်တွေတဝင်းဝင်းလက်နေမှာအဲ့တော့မိမိတို့စိတ်ကြပြန်ကြည့်လိုက်ဒေါ်ကြဘသူပေါ်မနာလိုလိုက်ဒေါ်သာဖြစ်လိုက်မခံခြင်းစိတ်ရှိလိုက်လိုချင်တဲ့တမန်မော်မူတွေဖြစ်လိုက်မိမိတို့စိတ်ကြညစ်ကြေးလိုက်တာဒီတော့ဘုရားရှင်စိတ်တော်နဲ့နှိုင်းရှင်ကြည့်ဣတိပိသောဘဂဝါအရဟံကိလေသာကင်းစင်တဲ့လောဘဒေါသကင်းစင်တဲ့ဘုရားရှင်ကိုရှိခိုးပူဇော်ပါれဒီလောက်လေးနဲ့ရက်မနေနဲ့ဘုရားတပည့်တော်လည်းပဲစွန့်အားရှိသည်မြတ်လောဘဒေါသကင်းစင်အောင်ကျင့်နိုင်ပါရစေကိုယ်လည်းပဲဖျားရှင်တော့ဒီအစင်မမြင့်တော့မှတိုင်းတာတစ်ခုတည်းလောဘဒေါသနေအောင်ကျင်ရမယ်တဲ့ဒါမှနိဗ္ဗာန်ချမ်းသာမျက်မှောက်ပြုမှာခုလည်းပဲဘုန်းကြီးတို့ဟောနေတာကဒါကဖျားမှုဖြစ်တာပဲဖျားလောင်းမှုဖြစ်တာပဲဒါမျိုးသွားပြီးတော့တွတ်လို့မရပါဘူးမိမိတို့လည်းပဲဖျားရှင်ကဖျားရှင်အတိုင်းတာနဲ့ဖျားရှင်ကပြည့်စုံအောင်ကျင်ခဲ့သလိုရှင်သာရိပုတ္တရာရှင်အာနန္ဒာစားတဲ့ယန္တာရှင်မြတ်ကြီးတွေသူတို့ရဲ့အတိုင်းတာနဲ့သူတို့လည်းပဲကျင့်တော်မူသွားကြတယ်ကိုယ်လည်းပဲကိုယ်တိုင်းတာနဲ့ကိုယ်စွမ်းလည်းမြတော့ကျင့်မယ်ဆိုမှဒါတွေဟာဘုန်းကြီးတို့ပြည့်စုံမှုရှိပါလိမ့်မယ်အဓိပ္ပာယ်ရှိပါလိမ့်မယ်ဒါလိုအဓိပ္ပာယ်လေးတွေကိုဘုန်းကြီးကကျင့်စေခြင်းတဲ့အတွက်ယနေ့မွေးနေ့မင်္ဂလာမှာစိတ်ကိုစောက်တည်၍သိခြင်းဆိုတာဒါလေးကိုပြောပြပေးတာအဲ့တော့ဘုန်းကြီးကဘာဆောင်မှဖယင်းနဲ့ခုနကဒီဖျားရှင်ရဲ့ဒီမုတ်တိမရဏစိတ်ကိုစောက်တည်၍သိခြင်းဆိုတာစိတ်ရောက်သွားတယ်ဆိုတော့စောစောကပြောတယ်ပြည်သူခေထဲမှာပါတဲ့ဇွန်လ9ရက်နေ့ရထုတ်တဲ့ဒေါက်တာအောင်ကြီးရဲ့အာဘဂံမြေမှာကျွေလွင့်ထင်တယ်အာဘဂံမြေမှာကျွေလွင့်အဖြူရောင်ပန်းတပွင်ဆိုတဲ့ဒီဆောင်းပါးလေးကိုဖတ်ပြီးတော့ဘုန်းကြီးကဒီဖျားရှင်ရဲ့အကြောင်းလေးတွေကိုပြောပြခြင်းတွေရှိတာနဲ့စာလေးတွေပြန်ပြီးတော့လေ့လာပြီးတော့ဟောတာပေါ့အဲ့တော့အာဘဂံနေစတန်မှာဘုန်းကြီးတို့လွန်ခဲ့တဲ့ဧပြီလ24ရက်နေ့နနက်ခင်းတုန်းကကပူးမြို့တော်ရဲ့အနောက်ဆက်ဆက်ဆေးရုံဝင်ထဲမှာဘုန်းကြီးတို့ဒေါက်တာဂျယ်ရီဦးမနိုးဆိုတဲ့ဒေါက်တာတယောက်ဆေးရုံအဆောင်ဝန်ထမ်းရဲတယောက်ရဲ့အော်တိုမက်တစ်အတိုင်းပဲတနက်နေ့ပြစ်တက်မှုကြောင့်ကွယ်လွန်သွားခဲ့ရတယ်သူ့အကြောင်းလေးကိုရေးထားတာနာမည်ကဘုန်းကြီးတို့ဒေါက်တာဂျယ်ရီဦးမနိုးတဲ့ဒေါက်တာဂျယ်ရီလို့ပဲအလွယ်ခေါ်ကြပါစို့အဲ့တော့ကွယ်လွန်တဲ့ချိန်မှာသူဟာအသက်58နှစ်ရှိသွားပါပြီလွန်ခဲ့တဲ့ဧပြီလ24ရက်နေ့ကမကြသေးပါဘူးအဲ့တော့အဆောင်ရဲသားကနေပြီးတော့ရဲဝန်ထမ်းကနေပြီးတော့တနက်နဲ့ပြစ်သက်လှုပ်ကြံခံခဲ့ရတယ်ဇနီးတဲကကြောင်းဆရာမသာသမီ3ယောက်ရှိတယ်ပေါ့သူကအာဖဂန်နစ္စတန်နိုင်ငံသားလားဆိုတော့မဟုတ်ပါဘူးခရစ်စတန်ဘာသာကိုကိုးကွယ်တဲ့အမေရိကန်နိုင်ငံသားဆရာဝန်တစ်ယောက်ရှီကာဂိုမြို့မှာသူကကလေးထုကုဆရာဝန်ဖြစ်နေလုပ်ငန်းလုပ်နေတယ်အဲ့တော့သူတည်တဲ့ချိန်မှာဘုန်းကြီးတို့သူ့ဆေးရုံကိုလာပြီးတော့ဟောပြောပွဲလုပ်မဲ့တာဖနှစ်ယောက်လည်းပဲတနက်ပြစ်ခံပြီးတော့သူ့ရဲ့အထူးဧည့်သည်လည်းပဲကြွလွန်သွားခဲ့တယ်။သူကဂိတ်ပေါက်ကိုသွားကြိုတယ်။ဂိတ်ပေါက်ကနေဆေးရုံအပြန်မှာသူတို့တနက်ပြစ်ပြီးတော့ရဲဝန်တန်း စေယုံဆောင်ရဲဝံတန်းတယောက်ကနေပြစ်တက်လိုက်တာပြစ်တက်ပြီးတော့အဲ့ဒီရဲဝံတန်းကသူ့ကိုယ်သူလည်းတနက်နဲ့ပြန်ပြီးတော့ဘိုက်ကိုပြစ်လိုက်တယ်ဒါပေမဲ့သူ့ကိုဒေါက်တာဂျယ်ရီရဲ့အလုပ်ဖို့ကင်ပဲဆရာဝန်ကြီးကကုသပေးလိုက်တဲ့အတွက်အဲ့ဒီလုံကြံတက်ဖြစ်တဲ့ရဲသားကတော့မသေးပါဘူးဒါလည်းပဲအင်မတန်ကောင်းတဲ့စိတ်ထားလေးတွေပဲကိုယ့်ရဲ့မိတ်ဆွေကိုလုံကြံတက်ဖြစ်တဲ့ပုဂ္ဂိုလ်ကိုဆရာဝန်ကြီးကပြန်ပြီးတော့ကုသခွဲစိတ်ပေးခဲ့လို့အသက်ရှင်သွားတယ်။ဘာကြောင့်တက်တယ်ဆိုတာခုချိန်ကြီးတော့စစ်ဆေးလို့မပြီးသေးဘူးလို့ယူဆရတယ်ပေါ့။အဲ့တော့ဘုန်းကြီးပြောချင်တာကဒီဒေါက်တာဂျယ်ရီရဲ့ဘဝခံယူချက်သူ့ရဲ့ဘဝခံယူချက်ကလေးကခုနကဘာနဲ့တူနေတယ်လဲဆိုတော့ဖျားလောင်းနေရဲ့ဒီမုတ်တိမရဏစိတ်ကိုစောက်တီးပြီးတေးခြင်းဒါလေးနဲ့ဆင်နေသလားလို့နှိုင်းတော့မနှိုင်းကောင်းဘူးပေါ့။ဒါပေမဲ့ဘုန်းကြီးစိတ်ထဲမှာပေါ်လာတော့ခုနအရဟံဂုဏ်တော်ကိုရှိခိုးတဲ့အခါဘုရားရှင်ကတော့အပြေဝအရဟံမိမိတို့ကလည်းပဲဒီအရဟံနဲ့ပြည့်စုံအောင်တိုင်းတာတကူတီတို့ကျင့်ရတာကိရိတာနဲ့အောင်ကြိုးစားရင်တိုင်းတာတကူတီအရဟံအစ်စ်ကြီးမဟုတ်တော့နည်းနည်းလေးတော့ပြည့်စုံအောင်ကြိုးစားရတာပဲခုလည်းပဲဘုရားရှင်ရဲ့ဒီမုတ်တိမရဏသဘောလေးကိုနှီးယူပြီးတော့ဘုန်းကြီးကဒီဒေါက်တာဂျယ်ရီရဲ့ဘဝခံယူချက်ကလေးကိုသဘောကျလို့ဆောင်းပါးလေးဖတ်တဲ့အခါဒေါက်တာအောင်ကြီးရေးထားတဲ့ဆောင်းပါးထဲမှာအဲ့တော့ तू ကဘလို့ရေးထားလဲဆိုတော့သူ့ရဲ့ဘဝခံယူချက်ကတဲ့အကူအညီလိုတဲ့နေရာကိုငါသွားမယ်အကူအညီလေးတဲ့လိုတဲ့နေရာမှာငါနေခြင်းတဲ့ဒါသူ့ရဲ့ဘဝခံယူချက်ဒါလေးကြည့်နော်အကူအညီလိုတဲ့နေရာကိုငါသွားမယ်အကူအညီလိုတဲ့နေရာမှာနေခြင်းတဲ့ဒါသူ့ရဲ့ဘဝခံယူချက်လေးတစ်ခုအဲ့တော့ तू ကဒီလိုအကူအညီလိုတဲ့နေရာကိုသွားမယ်အကူအညီလိုတဲ့နေရာမှာ तू ဟာနေခြင်းတဲ့ဆိုတော့သူဟာအမေရိကန်နိုင်ငံရှီကာဂိုမြို့မှာကလေးထုခုဆရာဝန်ကြီးလုပ်ခဲ့တယ်။လုပ်တော့ဘုန်းကြီးတို့အာဖဂန်နေစတန်ကိုသူလုပ်ငန်းလုပ်တာ၈နှစ်ကြာသွားပြီ2005ခုနှစ်ကစပြီးတော့အလုပ်လုပ်ခဲ့တာ၈နှစ်ကြာလုပ်သွားတယ်။ဘာဖြစ်လို့အာဖဂန်နေစတန်ကိုရောက်ဖြစ်သွားတယ်လဲဆိုတော့သူတို့ရဲ့ဆရာဝန်မိတ်ဆွေတွေကအာဖဂန်နေစတန်ကိုသွားပြီးတော့တီဗီရောဂါတွေကုတဲ့အခါမှာလိုက်ပြီးတော့သွားပြစ်တယ်သွားပြီးတော့လေလာပြစ်တယ်အဲ့ဒီမှာ तू ကဆုံးဖြတ်ချက်ချလိုက်တာဘာဖြစ်လို့လဲဆိုတော့သူ့ရဲ့အတွေ့အလေးကသိပြီးတော့ကောင်းတယ်ဘယ်လိုလဲဆိုတော့အာဖဂန်နစ္စတန်မှာကလေးလူနာတွေရှိတယ်တဲ့ကလေးတွေရဲ့အတွက် तू လှုပ်ပေးနိုင်ခွင့်ရှိတယ် तू အကူကြီးကလေးတွေလိုနေတယ်ဒါမျိုးလေး तू တွေ့လိုက်တယ်အာဖဂန်နစ္စတန်မှာကလေးလူနာတွေအများကြီးရှိတယ်သူတို့အတွက်ဆရာကမပြည့်စုံဘူးဆရာမပြည့်စုံတော့သူ့ရဲ့အကူအညီတွေအများကြီးလိုနေတယ်အာဖဂန်နစ္စတန်ကဒါမျိုးဘာဖြစ်လို့လဲဆိုတော့အာဖဂန်နစ္စတန်မှာစစ်ပွဲရဆယ်စုနှစ်ကြာဖြစ်ခဲ့တယ်စစ်ပွဲတွေခုလည်းပဲမငြိမ်းချမ်းဘူးဟိုနေရာကဘုံပေါက်ပွဲဒီနေရာမှာတပ်ပွဲတွေဖြစ်ဟိုနေရာမှာတနက်နဲ့ပြစ်ခန်းတဲ့အာဖဂန်နစ္စတန်မှာမငြိမ်းချမ်းပါဘူးအဲ့တော့ဆယ်စုနှစ်ကြာစစ်ပွဲတွေဖြစ်ခဲ့တယ်သူကတွေးတာကျမ်းမာရေးစောင်းရှောင်းနဲ့ကြည့်လို့ရှိရင်လည်းဘာမှမရှိချင်ဆင်းရဲမွေးတည်လိုက်တာတဲ့အဆောက်အုံကလည်းပဲမပြည့်စုံတဲ့ဆေးပစ္စည်းကတော့ဆေးပစ္စည်းကြည့်လိုက်တော့အိန္ဒိယတို့တရုတ်တို့ကရောက်လာတဲ့အရေးသွေးမရှိတဲ့အတုပစ္စည်းတွေဆေးပစ္စည်းတွေကိုသုံးနေရတဲ့ဆင်းရဲသားနိုင်ငံဆိုတော့တရုတ်တို့အိန္ဒိယတို့ကအတုတွေအင်မတန်မှအရေးသွေးကင်းမဲ့တဲ့အန္တရာယ်ဖြစ်စေတဲ့ဆေးတွေသွင်းတယ်ဟိုကလည်းငွေမတက်နိုင်တော့ဒါတွေကိုပဲဝယ်သုံးနေရတကယ်အရေးသွေးပြည့်တဲ့အမေရိကနိုင်ငံဥရောပလာတဲ့စီပစ္စည်းတွေမသုံးနိုင်ဘူးအဲ့တော့ဒေါက်တာဂျယ်ရီကဒါမျိုးအာဖဂန်နစ္စတန်မှာသွားပြီးတော့တွေ့ရတယ်စစ်ပွဲရလည်းပဲအကြာကြီးဖြစ်ခဲ့တယ်ဆောင်းရှောင်းမဲ့ကျန်းမာရေးဆောင်းရှောင်းမဲ့ဆရာဝန်ကမပြည့်စုံအဆောက်အုံကမရှိစစ်ပစ္စည်းကြည့်လိုက်တော့လေညံဖျင်းလိုက်တာစီးရီးယားအတုတွေကများနေတယ်လာတဲ့နိုင်ငံကြည့်လိုက်တော့တရုတ်နိုင်ငံတို့အိန္ဒိယနိုင်ငံတို့စီးပွားရေးလောပဇောတက်တဲ့ပုံကိုယ်တွေကအတုတွေထုံနေကြတယ်အဲ့တော့အာဖဂန်နစ္စတန်မှာဆက်ပြီးတော့သူလေးလာကြည့်လိုက်တော့တနှစ်အောင်ကလေးတွေပေနှုံးကကဘာမှာနံပါတ်1တဲ့အဲ့တော့တနှစ်မပြည့်သေးတဲ့ကလေးတွေအသေးအများဆုံးနိုင်ငံကိုစစ်တမ်းကောက်လိုက်တဲ့အခါအာဖဂန်နစ္စတန်နံပါတ်1ဖြစ်နေတယ်အဲ့တော့သူ့ရဲ့အကူအညီလိုအပ်တဲ့နေရာဆိုတာပေါ်လွင်သွားတယ်အဲ့တော့ကဘာမှာတနှစ်မပြည့်သေးတဲ့ကလေးတွေပေနှုံးမှာအများဆုံးနိုင်ငံကိုဖော်ပြပါဆိုရင်နံပါတ်1ဆွဲတာအဲ့ဒီအာဖဂန်နစ္စတန်တဲ့နောက်ပြီးတော့9နှစ်အောင်ကလေးတွေ3ပုံတစ်ပုံဟာကိုလေးချိန်မပြည့်တဲ့ကလေးတွေဖြစ်နေတယ်တဲ့9နှစ်အောင်ကလေးတွေကိုကိုလေးချိန်တိုင်းကြည့်လိုက်ရင်3ယောက်ထဲမှာတစ်ယောက်ကကိုလေးချိန်မပြည့်ဘူးအာဟာရမပြည့်ဝတဲ့ကလေးတွေများနေတယ်တဲ့နောက်ပြီးတော့က ကလေးဆယ်ဦးထဲမှာငါးနှစ်မပြည့်မီပေဆုံးတာကတဦးရှိနေတယ်တဲ့ဘုန်းကြီးတို့ကလေးဆယ်ဦးကိုရွေးလိုက်တယ်ငါးနှစ်မပြည့်ခင်မှာတဦးကတော့တေကြတာများတယ်တဲ့အဲ့တော့ကလေးတွေအတွက်သူဟာလိုအပ်နေတယ်သူကသဘောပေါက်သွားတယ်ဒါကြောင့်မို့အဘဂံမှာကလေးလူနာတွေကများတယ်ခြေရုံးကမပြည့်စုံမှုလိုအပ်ချက်တွေအများတယ်အဲ့တော့သူ့အကူအညီကိုအဖဂန်နစ္စတန်ကလေးတွေအတွက်လိုအပ်နေတယ်အမေရိကန်နိုင်ငံမှာသူ့လိုဆရာဝန်တဦးမရှိလို့ကြီးကြီးကျယ်ကျယ်ဘာမှဖြစ်မသွားနိုင်ပါဘူးတဲ့ဒါမျိုးလည်းပဲတွေးကူတယ်သူကချီကာဂိုမြို့မှာလုပ်ငန်းလုပ်နေတဲ့ဆရာဝန်ချီကာဂိုမြို့မှာသူတယောက်ရော့သွားတဲ့အတွက်သူ့လိုဆရာဝန်မျိုးတယောက်ရော့သွားတဲ့အတွက်ဘာမှကြီးကျယ်ပြဿနာမရှိအခြားဆရာဝန်တွေပေါ်လိုက်တာတဲ့ဒါမျိုးလည်းပဲသူတွေးတယ်အဲ့တော့အဘဂန်နစ္စတန်မှာတော့သူရာမရှိခဲ့ရေဘာဖြစ်သွားမလဲအဘဂန်ကလေးတွေဟာတော်တော်များများသေချေပျက်စီးသွားနိုင်တယ်ကြီးကြီးမားမားဆုံးရှုံးသွားနိုင်တယ်တဲ့အဲ့တော့သူဟာအဘဂန်နစ္စတန်မှာစစ်ပွဲတွေအသေးကံဘုံခွဲတာတွေတနက်ပြစ်တာတွေရှိနေတာနဲ့သူ့ဘဝကိုသူ့အသက်စွန့်ပြီးတော့သွားပြီးတော့မှုထမ်းလိုက်တာ၈နှစ်ကြာခဲ့ပါတယ်၈နှစ်ပြည့်သွားရှင်းနှစ်လောက်ကြာတဲ့အချိန်2014ခုနှစ်ဧပြီလ24ရက်နေ့မှာဟောပြောပွဲလုပ်မဲ့သူ့ရဲ့မိတ်ဆွေတွေကိုဆေးရုံပေါက်သွားပြီးတော့ခေါ်တဲ့အချိန်ဆေးရုံမရောက်ခင်မှာဆေးရုံဆောင်ဝန်ထမ်းရဲတအူးကနေပြီးတော့အော်တိုမက်တစ်ဖိုင်ဖယ်တနက်နဲ့ပြစ်တက်လိုက်တဲ့အတွက်အဲ့ဒီမှာတေပွဲဝင်သွားခဲ့ရတယ်အဲ့ဒါကဒေါက်တာဂျယ်ရီရဲ့သူ့ရဲ့ဘဝဖြစ်စဉ်အကျဉ်းလေးပေါ့အဲ့တော့ဘုန်းကြီးကတွေးကြည့်လိုက်တယ်ဘာလဲဆိုတော့သူ့ရဲ့ခံယူချက်ကလေးပါလဲဆိုတော့အကူကြီးလိုတဲ့နေရာကိုငါသွားမယ်အကူကြီးတဲ့နေရာကိုသွားကျင်တယ်ဒါမျိုးရဲ့သူ့ရဲ့ဘဝခံယူချက်အဲ့တော့ဘုန်းကြီးတို့တော်တော်များများကဘာဖြစ်တယ်အကူကြီးလိုတဲ့နေရာကိုမသွားကျင်ရအောင်ဘုန်းကြီးတို့ဖရာလောင်းပြန်ပြီးတော့တွေးကြည့်လိုက်နော်ဘုန်းကြီးတို့လက်ပြီးပြန်မပြီးဖြစ်တယ်စီစိန်နေတိတ်ပြီးတော့ကြီးကျယ်လိုက်တာဒီစီစိန်ကြားထဲမှာဘုန်းကြီးတို့ဖရာလောင်းပျော်ပါသလားမပျော်ဘူးဘာဖြစ်လို့လဲဖျားဖြစ်ပြီးတော့တတ္တဝါတွေအတွက်ဖျားရှင်တဆူပွင့်ထွန်းဖို့အရေးကြီးနေတယ်ဖျားရှင်တဆူပွင့်ထွန်းလာရင်လူတွေဟာပါရမီရင်ကျဲရင်မဖို့နိဗ္ဗာန်မျက်မှောက်ပြုပြီးတော့အပေတကားတွေပိတ်သွားမယ်အိုနာတရေးဆင်းရဲတွေကင်းလွတ်သွားမယ်ပါရမီမပြည့်သေးဘူးဆိုရင်ပါရမီတွေဖြည့်သွားမယ်အင်္ဂုလိမာလာတို့လိုပုဂ္ဂိုလ်မျိုးတယောက်ကိုကြည့်လိုက်ရင်ဖျားပွင့်တော်မူတာနဲ့ဖျားဆိုတဲ့မိကောင်းဆွေကောင်းကိုမိပြုပြီးအမေသက်ပြီးအဝီစီကြမယ်အင်္ဂုလိမာလာအလောင်းဟာဘာဖြစ်သွားလဲရန်နာကြီးဖြစ်သွားတယ်အဲ့တော့ဘုရားရှင်ကနတ်ပြည်ဗြဟ္မပြည်မှာသူ့ရဲ့အကူကြီးမလိုဘူးပါရမီလည်းပဲဖြည့်ခွင့်ရမှာမဟုတ်ဘူးလူပြည်ရောက်ရင်ပါရမီတွေမြန်မြန်ဖြည့်ခွင့်ရမယ်တပင်ညူတန်ဉဏ်ရမယ်ဘုရားဖြစ်အောင်ကြိုးစားနိုင်တယ်ဒီတော့လူနတ်ပြည်မှာတတ္တဝါတွေအတွက်အားလုံးကူညီနိုင်မယ်တရားတွေကိုဖြန့်ဝေနိုင်တယ်ဘုန်းကြီးတို့ဖရာလောင်းကအကူကြီးလိုတဲ့နေရာမှာဖရာလောင်းကသွားကျင်တာဒီလိုနေရာမှာဖြစ်ကျင်တာပဲဒါကြောင့်ဘုန်းကြီးတို့အကူကြီးလိုတဲ့နေရာကိုငါသွားမယ်အကူကြီးလိုတဲ့နေရာမှာနေကျင်တယ်ဆိုတဲ့ခုနကဒေါက်တာဂျယ်ရီအမေရိကန်နိုင်ငံသားဆရာဝန်သူကလေးသူကဆရာဝန်ရဲ့ဘဝခံယူချက်လေးဟာဘုန်းကြီးတို့ဖရာရှင်ရဲ့အလောင်းတော်နဲ့ဘလောက်ဆင်တူနေလဲရှင်းချက်တာနဲ့နှုတာနဲ့တော့တလောက်တော့ကြွားကျင်ကြွားမှာပေါ့အဲ့တော့ခရစ်စတန်ဘာသာဝင်တယောက်အနေနဲ့ဘလောက်ထိစိတ်ထားမြင့်မြတ်လဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းရှိပါတယ်ဥပမာအပြင်ဘုန်းကြီးတို့ဘုဂျုံအောင်ဆန်းဘုဂျုံအောင်ဆန်းရဲ့စာပေတွေကိုလေ့လာကြည့်သူ့ရဲ့ဘဝစကြောင်းကိုလေ့လာကြည့်သူဘာဖြစ်ချင်တယ်လဲစာရေးဆရာဖြစ်ချင်တယ်လူတွေကိုအသိဉာဏ်ပေးတဲ့စာရေးဆရာဘဝရောက်ချင်တယ်ဒါသူ့ရဲ့ရည်ရွယ်ချက်ဒါပေမဲ့လို့လမ်းခုလက်မှာသူကဘာဖြစ်လဲလမ်းခုလက်မှာနိုင်ငံကလွတ်လပ်ရေးမရပြည်သူတွေကဂျပန်အောက်အင်္ဂလိပ်အောက်ရောက်ပြီးတော့ကိုလိုနီဘဝဒုက္ခတွေရောက်ဒီဒုက္ခတွေကိုကူညီဖို့သူဖြစ်ချင်တဲ့စာရေးဆရာဘဝကိုစွန့်လွတ်ပြီးတော့နိုင်ငံရေးသမားဘဝဘုဂျိုးအောင်ဆန်းမလုချင်ပဲနဲ့လုခဲ့ရတယ်အသက်တွေစွန့်ခဲ့တယ်နောက်ဆုံးတိအဲ့တော့အကူညီလိုတဲ့နေရာမှာဘုဂျိုးအောင်ဆန်းဟာနေချင်တယ်ဆိုတဲ့သဘောမျိုးပဲသူဖြစ်ချင်တာကစာရေးဆရာငြင်းငြင်းချမ်းချမ်းတဲ့စာရေးရေးလူတွေကိုသိဉာဏ်ပေးချင်တာဒါပေမဲ့ဖြစ်သွားတာကနိုင်ငံရေးသမားဘလောက်ထိဖြစ်သွားလဲဘုန်းကြီးတို့အသက်စွန့်ရသည့်အထိဖြစ်သွားခဲ့တယ်အဲ့တော့ဘိုးချုပ်ကလည်းပဲအကူကြီးလိုတဲ့နေရာကိုသူရောက်အောင်သွားခဲ့တယ်အ အခုညီလိုတဲ့နေရာမှာ तू နေခဲ့တယ်ဒီဒိဗ္ဗေမျိုးဘုန်းကြီးအခုဒေါက်တာဂျယ်ရီရဲ့အကြောင်းကိုဘာလို့ပြောရတာလဲဆိုတော့မြန်မာနိုင်ငံမှာလည်းပဲရှိပါတယ်ဒါပေမဲ့လို့ဘုန်းကြီးလောလောဆယ်ဖတ်တဲ့ဆောင်းပါးလေးကိုသဘောကျလို့ဒီအကြောင်းလေးတွေပြောချင်လို့ဒေါက်တာဂျယ်ရီအကြောင်းနောက်ပြီးတော့ခရစ်စတန်ဘာသာဝင်ဖြစ်နေတယ်ဘာသာဝင်ကတော့ခရစ်စတန်ဘာသာဝင်ပဲသူ့ရဲ့စိတ်ထားကဖျားလောင်းနဲ့နှီးစက်လိုက်တာဘုန်းကြီးတို့လေးစားဖို့ကောင်းလိုက်တာမာတာထီစာတို့လည်းဒီလိုပေါ့ဒါကြောင့်ဘုန်းကြီးတို့ဘဝကိုတီဆောက်တဲ့နေရာမှာဖျားလောင်းရဲ့အတ္တိမုတ်တိမရဏစိတ်ကိုဆောက်တည်၍ပေးခြင်းနဲ့ဘလောက်ပဲချမ်းသာချမ်းသာပါရမီတွေဖြည့်ခွင့်မရတဲ့နေရာကုသိုလ်ပါရမီမတိုးတဲ့နေရာပါရမီဖြည့်ပြီးတော့ပြည့်တဲ့အခါမှာလူသားတွေနတ်တွေပြန်မာတွေကိုကူညီနိုင်မဲ့နေရာတရားကြီးတိုက်ကြွေးနိုင်မဲ့နေရာမဟုတ်ဘူးဆိုရင်ဘလောက်ပဲချမ်းသာချမ်းသာဘုန်းကြီးတို့ဖျားလောင်းဟာမပျော်မွေးခဲ့ပါဘူးခုနကဒေါက်တာဂျယ်ရီဆိုတဲ့အမေရိကန်ကလေးထုကုဆရာဝန်ကလည်းပဲအမေရိကန်နိုင်ငံဘုန်းကြီးတို့ခြေကာကိုမြို့မှာကလေးထုကုဆရာဝန်ကြီးလုပ်နေရပြီမဲ့သွားတုံလာတုံလုပ်နေရတယ်ဒါပေမဲ့လို့သူဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ရဲ့အနောက်ဆက်ဆက်ကဆေးရုံမှာပဲသူ့ဘဝကိုပြုံးနေခဲ့တယ်ဘာဖြစ်လို့လဲဒီဆေးရုံကသူ့အကူကြီးကိုလိုလားနေတယ်သူကလည်းပဲအကူကြီးလိုတဲ့နေရာမှာနေခြင်းတယ်ဒါသူ့ရဲ့ဘဝခံကြည့်တည်တော့အင်မတန်ချမ်းသာတဲ့လက်ပြည်တများချမ်းသာတဲ့အမေရိကနိုင်ငံကိုစွန့်ပြီးတော့စစ်မတီထူပြောတပ်ဖြတ်လုံခြံမှုတွေပေါ်များဘုံခွဲတိုက်ခိုက်မှုတွေများအသက်အန္တရာယ်စိုးရိမ်ရတဲ့သေမေမှန်းသိပေမဲ့အကူအညီလိုတဲ့နေရာကိုသွားပြီးတော့ကလေးတွေအတွက်သူဟာကူညီခဲ့တယ်စောင့်ရှောက်ခဲ့တယ်နောက်ပြီးတော့အာဖဂန်နစ္စတန်အဆရာဝန်တွေဆိုတာစာတွေ့ပဲရှိတယ်လက်တွေ့မရှိဘူးဒီတော့သူကိုယ်တိုင်စာနဲ့သင်ပေးစာသင်ပေးပြီးတဲ့ဆရာဝန်တွေကိုဘာလုပ်လဲသူရဲ့လက်တွေဆေးရုံမှာခေါ်ပြီးတော့အတူတွဲပြီးတော့လက်တွေနေဒီကိုပြသပြီးတော့ကလေးတွေရဲ့ဒုက္ခကိုကယ်တင်ခဲ့တယ်။ဒါသူဟာအကူကြီးလိုတဲ့နေရာမှာသူ့ဘဝကိုမြုံနှံသွားတယ်။ဘလောက်ထိမြုံနှံလဲအသက်သေးသည်ထိသေမင်မှန်းသိရသားနဲ့သူ့ဘဝကိုအာဖဂန်နစ္စတန်မှာ၈နှစ်ကြာအောင်မြုံနှံသွားခဲ့တယ်တဲ့။ဒါရီအတ္တိမုတ်တိမရဏစိတ်ကိုဆောက်တည်ပြီးသေခြင်းဆိုတာလေးနဲ့ဆင်တူတယ်လို့ဒါဘုန်းကြီးကဒါလေးကိုသုံးသပ်ပြတာ။အဲ့တော့ဘုန်းကြီးတို့ဒါမျိုးတွေတွေးကြည့်မယ်ဆိုရင်တော့အများကြီးရှိနိုင်တာပေါ့အားကြစေရတယ်ဒါလေးတွေကိုဘုန်းကြီးကပြောပြပေးတာဘလို့လဲဆိုတော့ဘုန်းကြီးတို့တောင်မြို့မာကန္တောင်ဆရာတော်ဘုရားကြီးတောင်မြို့မာကန္တောင်ဆရာတော်ဘုရားကြီးရဲ့ဘဝကိုသုံးသက်ကြည့်သုံးသက်ကြည့်လို့ရှိရင်ဆရာတော်ကြီးဟာအစင်ရခံပြီးတော့ကျမ်းစာတွေကိုရေးသားသွားတယ်ဘုန်းကြီးတို့အမျိုးတော်တဲ့ဒကာကြီးဦးထွန်းသိန်းဆိုတာမလွန်ရက်ထဲမှာရှိတယ်ခုတော့ပွေလွန်သွားခဲ့ပြီဘုန်းကြီးတို့နဲ့ညီကိုနှစ်ဝန်းခွဲတော်တယ်။အဲ့တော့ဒကာကြီးဦးထွန်းသိန်းအလှူမှာသွားပြီးတော့ပင်တော့အဖေရာမဆရာတော်ဆရာတော်ဥပရုမဘုန်းကြီးတို့နေဘက်သားဆရာတော်ဥပရုမကိုပင့်ပြီးတော့တောင်မျိုးခံတောင်ဆရာတော်ကြီးကိုရှင်ပြုအလှူခွဲတရားဟောဖို့သွားပင့်တယ်။ဒီတော့တောင်မျိုးခံတောင်ဆရာတော်ကြီးကသူ့ကိုတဲ့ရင်းနှီးတဲ့ဆရာတော်ကြီးတွေအားနာရမဲ့ဆရာတော်ကြီးတွေပင့်ပင်ပြီးတော့လာပြီးတော့မပင့်ပါနဲ့သူ့မှာလှုပ်ဆရာတွေများပြီသေဖို့ကနီးလာပြီကြံစားတွေရေးနေရတယ်ဒါကြောင့်ဟောပြောတာတွေကိုဖြစ်နိုင်ရင်မလိုက်ချင်ပါဘူးဒါမျိုးလေးမိမ့်မှကြားခဲ့ရတယ်အဲ့တော့တောင်မြို့မကနန်ဆရာတော်ကြီးရဲ့ခံချက်ဟာအကူညီလိုတဲ့နေရာမှာနေခြင်းနဲ့ဆိုတဲ့အဓိပ္ပာယ်မျိုးပါဘာဖြစ်လို့လဲဆိုတော့နောက်တစ်ချိန်မှာတန်ဃာတော်ရှင်မြတ်တွေပိဋကစာပေပညာသင်ယူတဲ့အခါဘာဖြစ်သွားလဲတရားတရားတွေနည်းလာပြီဘုံကြီးမဲ့နေရာတွေလိုက်လာပြီဒီတော့စာပေပို့ချမဲ့ပုဂ္ဂိုလ်တွေရှားလာတဲ့အခါတောင်မျိုးကန္တောင်ဆရာတော်ကြီးကသူရေးတဲ့ကျမ်းစာတွေကိုတရားတရားရှိတဲ့စာသင်သားတွေလေ့လာပြီးတော့ပိဋကပညာတွေနားလည်ကြပါစေဆိုပြီးတော့တရားကျမ်းနဲ့ပတ်သက်လို့ဘာသာတိကာတွေရောအခြေပြုတရားတွေရောသင်္ချိုပိဓမ္မနဲ့ပတ်သက်လို့သင်္ချိုဘာသာတိကာအခြေပြုသင်္ချိုဝီထိနဲ့သုံးချက်စုဘာသာတိကာဒါတွေရေးသားခဲ့တယ်။နောက်ပိဋကသုံးပုံနဲ့ပတ်သက်လို့ဝီနည်းဘာသာတိကာဝီနည်းငါးချမ်းလုံးဘာသာတိကာတွေမြန်မာလိုဖွင့်ဆိုပြီးတော့ရေးသားခဲ့တယ်။စာတော်ယုံတန်ယုံကြည့်တတ်တယ်ဆိုရင်ဆရာတော်ဘာသာတိကာတွေလေ့လာပြီးတော့ဝီနည်းပိဋကကိုတက်ကြွန်းသွားနိုင်တယ်။နောက်ပြီးတော့အဘိဓမ္မာအဘိဓမ္မာကျမ်းတွေကိုလည်းပဲအဘိဓမ္မာကျမ်းတွေကိုလည်းပဲဘုန်းကြီးတို့ဆရာတော်ကြီးကဘာသာတိကာတွေကိုကုံစင်အောင်ရေးခဲ့တယ်။အထသတိနီဘာသာတိကာဆိုတာတကြမ်းနဲ့လေးတွဲတည်းရေးသားခဲ့။တမောကဘာတဝီနောရဏီဘာသာတိကာပင်စကရဏဘာသာတိကာစသဖြင့်ဆရာတော်ဟာဗိဓမ္မာပိဋကတ်ကိုလည်းပဲကုံအောင်ရေးခဲ့တယ်။အဲ့တော့ဒီဟာတွေဟာဘာဖြစ်လို့လဲလိုအပ်နေတဲ့နေရာဒီကျမ်းစာတွေကိုရေးသားမသူမရှိန ောင်လာနောက်သားတွေဒီကျမ်းစာတွေကိုရေးသားမထားခဲ့ရင်စာချမှတ်သူမရှိရင်ပိဋကပညာတွေကွယ်ပြောင်းရကြည်ရဲ့ဒီနေရာမှာလိုအပ်တယ်တရားဟောပြောမဲ့သူဟာအများကြီးရှိတယ်ဟောကြပါစေငါလိုက်မဟောတော့စွန်စားကွန်စားတွေမလိုက်တော့အဲ့တော့ဒီဘာသာတရားတွေကိုပြီးအောင်ရေးမယ်ဆိုပြီးတင်းကျုပ်ဘာသာဒီအဘိဓမ္မာဘာသာတရားတွေကိုလည်းဆရာတော်ကပြီးအောင်ရေးသွားခဲ့တယ်အဲ့တော့ဝီနီပိဋကတ်တင်ယိုပိဋကတ်တွေကုန်ခဲ့တယ်အဘိဓမ္မာပိဋကတ်တင်ယိုပိဋကတ်တွေအားလုံးကုန်အောင်ဘာသာတရားတွေရေးသွားတယ်နောက်သုတ်တံပိဋကတ်သီလခံဘာသာတရားပထမောဒုတိယောတတိယောစတုထောကုန်ပြီးခဲ့တယ်။နောက်သုံးမဟာဝါဘာသာတိကာဒါလည်းပဲပြီးအောင်ရေးသွားတယ်။အဲ့တော့သုတ်တံပိဋကတ်ထေရနောက်ဆုံးဘာကျန်နေလဲဆိုတော့သုတ်ပါထေရဘာသာတိကာတဲ့အဲ့ဒီကျန်ကိုတော့ဆရာတော်နှစ်ရက်သုံးရက်ပဲရေးသွားတယ်။နောက်ဆုံးပြန်တော်မူမဲ့နေ့တည်းရေးသွားခဲ့တယ်။ဒါပေမဲ့သုံးရက်စာလောက်ပဲပြီးပြီးတော့ပိဋကတ်သုံးပုံထဲမှာဝီနီပိဋကတ်ဘာသာတိကာပြီးတယ်။အဘိဓမ္မာပိဋကတ်ဘာသာတိကာပြီးတယ်။သုတ်တံပိဋကတ်ကအဲ့ဒီသုတ်တိလက်ခံပြီးတယ်သုံးမဟာဝါပြီးတယ်သုတ်ပါတိယပါတတိကတော့နှစ်ရက်သုံးရက်လေးရေးပြီးတော့ပြန်တော်မူသွားခဲ့တယ်အဲ့တော့ဆရာတော်ဘုရားကြီးကဘာဖြစ်လို့ဒီလိုရေးရတာလဲကူညီလိုတဲ့နေရာမှာ तू ဟာနေကျင်တာတဲ့အကူညီလိုအပ်တာကို तू ကလှုပ်ပေးကျင်တာအဲ့တော့ဘုန်းကြီးတို့ခုပိဋကတ်သုံးပုံအောင်တဲ့ဆရာတော်တွေကိုသွားပြီးတော့ရှောက်ထားကြည့်ဝီနီပိဋကတ်ဆရာတော်ပါတတိကတွေနဲ့ကင်းပြီးတော့ဝီနီပိဋကတ်အောင်ခဲ့တဲ့တိပိဋကတရားဆရာတော်တွေဆရာတော်ဘာသာတိကနဲ့ကင်းတာမရှိတော့ပါဘူးအဘိဓမ္မာပိဋကတ်ဘာသာတိကနဲ့ကင်းပြီးတော့အောင်ခဲ့တာမရှိပါဘူးသုတ်တံပိဋကတ်ဆရာတော်ရေးတဲ့ကျမ်းစာတွေကိုကြည့်ပြီးတော့တိပိဋကတရားပွဲတွေရအဘိဝန္တာပွဲတွေရအဲ့တော့ဆရာတော်ကသူ့ဘဝသူအကူညီလိုတဲ့နေရာလိုအပ်တဲ့နေရာမှာအသုံးချသွားတယ်တဲ့ဒါလေးတွေဟာဘုန်းကြီးတို့ဖရာလောင်းရဲ့အဒီမုတ်တိမရဏစိတ်ကိုဆောက်တည်၍သိခြင်းဆိုတာလေးနဲ့ဆင်တာပဲခုနကဒေါက်တာဂျယ်ရီပြောတဲ့အကူညီလိုတဲ့နေရာကိုငါသွားမယ်အကူညီလိုတဲ့နေရာမှာနေခြင်းနဲ့ဒီဒိဋ္ဌံလေးတွေနဲ့သိပြီးတော့တူတာပဲအဲ့တော့စွန်စားကွန်စားလိုက်မယ်တရားဟောလိုက်မယ်တရားဓမ္မတွေပင်တဲ့နေရာမှာတရားလေးဟောရေးချက်ချလုပ်မယ်ချမ်းသာတာပေါ့လှူကြမှာပေါ့ကြောင်းမှာစာရေးနေတယ်ဘယ်သူကလာလှူမှာလဲဒါပေမဲ့အဲ့ဒီချမ်းသာမျိုးစုံတွေကိုစွန့်ပြီးတော့စာရေးတယ်ဘာဖြစ်လို့လဲဒီနေရာကအကူကြီးတွေအများကြီးလိုနေတယ်သာသနာအတွက်အကျိုးတွေအများကြီးများတယ်လို့ဒီလိုသိတဲ့အတွက်ဆရာတော်ကြီးကဒီကိစ္စကိုပဲဆောင်ရွက်သွားပါတယ်တဲ့ဘလောက်ကြည်ညိုစရာကောင်းလဲဒါလေးတွေကိုဘုန်းကြီးကဖြန့်ကျက်ပြီးတော့တွေးပြီးတော့စိတ်ကိုဆောက်တည်၍သိခြင်းဆိုတာဒါဒီနေ့ဟောပေးတာအဲ့တော့ဘာဖြစ်လို့ဒါတွေဟောနေရတာလဲဘုန်းကြီးတို့ယနေ့ခေတ်မှာစာတင်တိုက်တိုင်းစာတင်တိုက်တိုင်းမှာစာချဘုန်းကြီးဘလောက်ပြည့်စုံတယ်ဒါလေးကြည့်လိုက်ဘုန်းကြီးတို့စာတင်တိုက်တွေမှာစာချဘုန်းကြီးတွေရှားနေတယ်တနေ့နဲ့တနေ့ဓမ္မစရိယဘွဲရတွေများလိုက်တာပညာတတ်တွေပေါ်လိုက်တာအဲ့တော့နိုင်ငံခြားဘွဲတွေရောပြည်တွင်းဘွဲတွေရောဘွဲရတွေကတနေ့တနေ့များလိုက်တာစာချဘုန်းကြီးတွေဘလောက်ပြည့်စုံတယ်စာတင်တိုက်တွေလိုက်ကြည့်စာတော့ချနေပါရဲ့အရေးသွေးမပြည့်တာကတစ်မျိုးအရေးသွေးကိုမရှိလို့မချနိုင်တာကတစ်မျိုးအရေးသွေးရှိပါရဲ့နဲ့ချခြင်းစိမ့်မရှိလိုအပ်တဲ့နေရာအကူကြီးလိုတဲ့နေရာကိုနေခြင်းစိတ်မရှိဘဲနဲ့ကိုနဲ့တင့်တော်မဲ့နေရာတွေကိုပဲရောက်နေကြလို့စာချဘုန်းကြီးရှားနေတာဆိုတာဒါကောက်ချက်ချလို့ယာသွားပါတယ်အဲ့တော့ခုနဒေါက်တာဂျယ်ရီတို့စိတ်တဲ့မျိုးအကူကြီးလိုတဲ့နေရာကိုငါသွားမယ်အကူကြီးလိုတဲ့နေရာမှာနေခြင်းတယ်ဆိုတဲ့စိတ်ကလေးဒါပြောင်းကြည့်စာတင်တိုက်တွေမှာစာချဘုန်းကြီးတွေပြည့်စုံမယ်ပညာတင်တဲ့အခါမှာလည်းပဲစာချဘုန်းကြီးတွေလိုအပ်ချက်ရှိနေတယ်အဲ့တော့ပညာကိုငါစာမှုပွဲအောင်ယူမတင်တော့တေချာလေးလာမယ်တေချာလေးလာပြီးတော့ကြီးလိုက်လိုအပ်တဲ့နေရာမှာစာချဘုန်းကြီးဖြစ်နေငါပါရမီဖြည့်မယ်ငါအတွက်လက်လာပါမရရင်နေပြီစီဒီလိုစိတ်ထဲနဲ့ပညာတင်ခြင်းနဲ့စာတင်သားတွေများလိုက်သာသနာအတွက်ဘလောက်များကောင်းမလဲခုတော့ဘုန်းကြီးတို့ဘယ်ကြောင်းတိုက်ပဲတွားတွားအများစုကစာချဘုန်းကြီးရှားလို့စာချဘုန်းကြီးရှားနေရလို့ဒီစာဝါဘာလို့မချလဲစာချဘုန်းကြီးမပြည့်စုံလို့ခုတာမဏေကျော်ကြောင်းတိုက်တည်တာမဏေကျော်စာတင်တိုက်တည်တိတ်ရှားနေတယ်ဆိုတာအဲ့ဒီစာဘောကိုပို့ချနိုင်တဲ့စာချဘုန်းကြီးမရှိခြင်းဟာအဓိကဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့ဒကာဓမ္မတွေကတော့တနေ့တနေ့ဗျာဓမ္မစရိယအောင်တာတွေများလိုက်တာဓမ္မစရိယအောင်တာများတာစာချဘုန်းကြီးများတာမဟုတ်ပါဘူးအဲ့တော့စာမှုပွဲအောင်မှုဥတည်ပြီးတော့ကြိုးစားခဲ့တယ်စာပြီးတော့စာပေကိုပြန်ပြီးတော့မချနိုင်တာတွေဒါတွေအများကြီးတွေ့နေရပါတယ်အဲ့တော့စာမေပွဲလဲအောင်တယ်ဓမ္မစရိယပွဲလဲရတယ်အရေးချင်းလဲရှိတယ်ဒါပေမဲ့လို့အကူကြီးလိုတဲ့နေရာကိုသွားဖို့ရာအတွက်ဝန်လေးနေကြတယ်ဒ ဘယ်နေရာမှာနေရင်ငါ့အတွက်ပိုပြည့်စုံမလဲဘယ်နေရာငါ့ဘဝအတွက်ပိုပြီးတော့တရားဓမ္မတွေပေါ်များနိုင်မလဲဘယ်နေရာမှာနေလို့ရှိရင်ငါ့ဘဝအတွက်နိုင်ငံခြားခီးတွေလာလာရှိတယ်ဒါမျိုးတွေပဲများပြီးတော့အကူအညီလိုတဲ့နေရာစာတင်တိုက်တွေမှာငါဘလို့သွားပြီးတော့နင့်နာခံပြီးတော့ပံ့ပိုးရမလဲဒီစိတ်တွေဟာတဖြည်းဖြည်းနဲ့နည်းလာလို့ဘုန်းကြီးကဒီတရားလေးဟောခြင်းစိတ်ပေါ့လို့စိတ်ကိုစောက်တည်၍တည်ခြင်းဆိုတာငွေနေ့မင်္ဂလာမှာလက်ဆောင်ပေးခြင်းဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့တရားဓမ္မတွေဘက်ကကြည့်ရင်လည်းပဲသာသနာမှာဘုန်းကြီးတို့စာချာဘုန်းကြီးလိုအပ်နေတယ်လိုအပ်တဲ့စာချာဘုန်းကြီးနေရာမှာဖြစ်မပေးနိုင်လို့ရှိရင်တော့သာသနာဟာတဖြည်းဖြည်းနဲ့ထိုင်းနိုင်ငံတို့လိုတည်တည်နိုင်ငံလည်းလိုတင်ယုပိတကတ်တွေစာချာဘုန်းကြီးတွေကွဲကွဲကွဲကွဲသွားကြမှာအဲ့တော့ဘိဝန္တာစာမူပဲကောင်းမှန်းတော့သိကြတာပဲဒါပေမဲ့ကိုယ်တိုင်ပြန်ဝင်ပြီးတော့လုပ်ပါဒါမျိုးကြမလွယ်ဘူးပေါ့ဥပမာဘုန်းကြီးတို့ဖျားရှင်တာဝရဏနတ်ပြည်မှာဗိဒံမှာတရားဟောတဲ့အမေယေရှုဆက်ခဲ့တယ်ပေါ့မေတော်ယေရှုဆက်ပြီးတော့တာဝရဏကနေဆင်းတဲ့အခါမှာအောက်ကပရိသတ်ကြီးကကြီးကျယ်လိုက်တာဖျားရှင်ရဲ့တဝါတွင်းလုံးတာဝရဏမှာဗိဒံမှာတရားဟောမေတော်ယေရှုဆက်ပြီးပြန်ဆင်းလာတဲ့ချိန်ယက်ဆာဖျားတကိုးမျိုးမျိုးနဲ့ပြလိုက်တဲ့ကြီးညိုစရာကောင်းလိုက်တာအောက်ကပရိသတ်ကြီးကဖျားဖြစ်ချင်တဲ့လူတွေကြီးပဲတဲ့ဖျားဖြစ်ချင်လိုက်တာဖျားဖြစ်ချင်လိုက်တာဒါမျိုးစိတ်တွေဖြစ်ကုန်ကြတယ်ဖျားတာဖြစ်ချင်တာဖျားဖြစ်အောင်ပါရမီတွေဖြည့်ပါဘယ်သူမှဖြည့်ချင်မှာမဟုတ်ပါဘူးသူမိတာဖျားလောင်းတော်မှာဖျားဖြစ်အောင်ကျင့်တဲ့အခါမှာတချို့ကတနာစရာကောင်းလိုက်တာအလိုက်တာဒါမျိုးမြင်ကောင်းမြင်နိုင်သေးတာပဲအဲ့တော့ဖျားရှင်ရဲ့တင့်တယ်ဘုဖျားရှင်ရဲ့လောကအကျိုးသာသနာအကျိုးလူနဲ့မြမတတဝါဒီအကျိုးဆောင်ရွက်ပုံတွေကိုမြင်ရတော့ကြီးညိုလိုက်တာဖျားဖြစ်ခြင်းစိတ်တွေပေါ်လိုက်တာဒါပေမဲ့လို့ဖျားဖြစ်အောင်ပါရမီဖြည့်ပါဆိုရင်တော်တော်ရှားပါလိမ့်မယ်ခုလည်းပဲဒီတိုင်းပဲစာတင်တိုက်တွေလိုအပ်တယ်စာချဘုန်းကြီးတွေရှားပါတယ်အလုံးသိကြတာပဲစာချဘုန်းကြီးတွေစာတင်တိုက်တွေဟာသာသနာရဲ့ရေးတောင်းမြစ်လူတိုင်းသိတာပဲဒါပေမဲ့ဒီနေရာမှာကိုကိုတိုင်းစွန့်နိုင်လို့ရှိရင်ဝင်ပြီးတော့ဖြည့်စည်းပါဒါမျိုးဆိုရင်ဘုန်းကြီးတို့တန်ဃာတော်တွေမှလည်းပဲတော်တော်ကြီးအာနေသွားတယ်ဒါဘုန်းကြီးကအပြစ်တင်တာမဟုတ်ပါဘူးလက်တွေဖြစ်နေတာမယုံလို့ရှိရင်သာသနာလောကထဲမှာလေ့လာပြီးတော့ထဲထဲဝင်ဝင်လေ့လာကြည့်ပါဒီလိုခြေနေမျိုးတွေအများကြီးရှိနေပါတယ်ဒါကြောင့်ဘုန်းကြီးကစောစောကပြောခဲ့တဲ့စိတ်ကိုစောက်တည်၍တည်ခြင်းနဲ့ဘုရားရှင်ရဲ့အလောင်းတော်ရဲ့စိတ်တက်လေးကိုကြည်ညိုလို့ဒေါက်တာဂျယ်ရီရဲ့အကူအညီလိုတဲ့နေရာကိုသွားခြင်းငါသွားမယ်အကူအညီလိုတဲ့နေရာမှာငါနေခြင်းနဲ့ဒီဘဝရဲ့ခံကြက်လေးကိုဘုန်းကြီးကဖျားလောင်းရဲ့ဆန္ဒတော်နဲ့ဖျားလောင်းဖြစ်ခြင်းခဲ့တဲ့ပါရမီတွေနဲ့ဆင်တူလုံးလို့ဒါဘုန်းကြီးကအားကျစေခြင်းလို့ဟောတာအဲ့တော့တရားဓမ္မတွေကိုလည်းဘုန်းကြီးကတိုက်တွန်းတာကဘာလဲဆိုတော့တိုက်တွန်းချင်တာကကိုယ့်ရဲ့ပစ္စည်းဝတ္ထုကိုလှူတဲ့တန်းတဲ့အခါမှာသာသနာအတွက်တကယ်ကြိုးစီမဲ့နေရရွေးချယ်ပါကုသိုလ်ဖြစ်ရုံနာမည်ကြီးတဲ့နေရာလေးသွားလှူတဲ့ကုသိုလ်ရတဲ့ဒီလောက်ကလေးနဲ့ကုသိုလ်ဖြစ်ရုံလေးအာမရပါနဲ့ကိုယ်လှူလိုက်တဲ့ပစ္စည်းကိုအကြောင်းပြုပြီးတော့သာသနာမှာတကယ်အကူအညီလိုနေသလားသာသနာတော်ကြီးဒီပစ္စည်းကိုအကြောင်းပြုပြီးတော့တကယ်တိုးတက်သွားနိုင်သလားဒါလေးတွေရွေးချယ်ပြီးတော့ကူညီလိုတဲ့အတက်နေရာမှာလှူဒန်းပါလို့ဒါဘုန်းကြီးကကြုံလုံးကိုတိုက်တွန်းပါတယ်ဘယ်နေရာဘယ်ဌာနဒါဘုန်းကြီးမညွှန်းလို့ပါဘူးအကူအညီတကယ်လိုအပ်တဲ့နေရာကိုယ်လှူလိုက်တဲ့ပစ္စည်းကိုအသုံးပြုပြီးသာသနာတော်ကြီးတကယ်ကျက်တည်ရှိသွားမယ့်နေရာသာသနာတော်ကိုမြည်ပြပြီးလူတွေအကျိုးရှိမဲ့နေရာဒါမျိုးလေးတွေကိုမိမိတို့လှူဒန်းနိုင်အောင်ကြိုးစားရတာဖရာလောင်းဖရာရှင်ရဲ့ဆန္ဒတော်နဲ့ညီမျှပါလိမ့်မယ်။ဘုန်းကြီးတို့ကိုယ်တွေလေးတစ်ခုပြောရမယ်ဆိုရင်ဘုန်းကြီးတို့လည်းပဲဖြစ်ချင်တာကပညာရှင်နဲ့စာသင်တိုက်ဘုန်းကြီးဖြစ်ချင်ခဲ့တာမို့စာသင်တိုက်ဘုန်းကြီးကနံပါတ်1နေရာပညာရှင်ဖြစ်ချင်တာကနံပါတ်1ဒီတော့မြတ်စွာဘုရားဆရာတော်က62ခုနဲ့မှကျောင်းအပ်တယ်ဘုန်းကြီးအတန်တန်ထိုက်တဲ့လောက်ငင်းခဲ့တယ်နောက်ဆုံးညင်းမရတဲ့အခါတပည့်တော်3နှစ်လောက်နေကြည့်ပါမယ်3နှစ်နေလို့တပည့်တော်အရှင်ပြေရင်ကျောင်းအပ်ပါ3နှစ်နေလို့မပြေရင်လည်းတပည့်တော်မအပ်ပါနဲ့တပည့်တော်ပညာဆက်လက်သင်မရစေရှောက်ခဲ့ဆရာတော်ကမရပါဘူးဇို့အတင်းပဲသာသနာအတွက်ယုံကြည်လို့ပါဆိုပြီးတော့62ခုနှစ်မှာရောက်ရောက်ချင်းတရက်လောက်ချားပြီးကျောင်းကိုစာချုပ်နဲ့အပ်ခဲ့အဲ့တော့ဘုန်းကြီးဖြစ်ချင်တာကပညာရှင်ဒါပေမဲ့ဘုန်းကြီးကလည်းဇွဲမလျှော့ဘလို့လဲဆိုတော့အင်္ဂလိပ်စာနဲ့စံစစ်ကလေးကိုဆက်လက်ပြီးတော့စာတင်သားကိုနှစ်ပါးတည်းပဲလက်ခံပြီးတော့အဲ့ဒီနှစ်ကကိုယ့်အတွက်အင်္ဂလိပ်စာတက္ကဒဒါမျိုးတွေပဲဆက်လက်ပြီးတော့လေ့လာခဲ့တာတဖြည်းဖြည်းနဲ့တန်ခါကတစ်နှစ်20နောက်နှစ်40နောက်နှစ်80နဲ့များများလာတော့ဘုန်းကြီးမှလမ်းကူးလက်ရောက်လာရတယ်လမ်းကူးလက်ရောက်လာတော့ငါပညာရှင်ဖြစ်အောင်ဆက်ပြီးတော့ကြိုးစားရင်တပည့်တွေကိုလက်လျူရှူရတော့ တပည့်တွေငါအတွက်နဲ့အာနယ်သွားနိုင်တယ်တပည့်တွေအတွက်အားဆိုင်လိုက်ရင်လည်းငါဒီဘဝမှာပညာရှင်ဖြစ်ဖို့မလွယ်တော့ဘူးအဲ့မှာဆုံးဖြတ်ပြီးတော့ဘုန်းကြီးဟာကိုမျက်နှိုးတဲ့ကိုဖြစ်ချင်တဲ့ပညာရှင်ဘဝကိုစွန့်လွတ်ပြီးတော့တန်ဃာတွေအတွက်လုံးမယ်ဆိုပြီးအင်္ဂလိပ်စာရောစံစစ်ကလေးရောအဲ့ဒီကလေးကနေဘုန်းကြီးအဆက်ဖြတ်ပြီးတော့ကြိုးစားခဲ့တာခုချိန်ဒီဆောင်ပါလေးတွေဒီစာလေးတွေကိုပြန်ဖတ်လိုက်တဲ့အခါကိုဩငါလည်းပဲဖရာအလောင်းနဲ့မနိုင်တာပြီမဲ့အကူကြီးလိုအပ်တဲ့နေရာမှာငါသွားပြီးတော့အကူကြီးလိုအပ်တာတွေကိုငါပေးရရောက်ပါလားဘာဖြစ်လို့လဲဆိုတော့ကိုအကြောင်းပြုပြီးတော့ပညာတတ်သူတော်ကောင်းစိတ်တတ်ကောင်းပညာတတ်တဲ့တပည့်တန်ဃာမျိုးဆက်တွေတော်တော်များများပေါ်လာလို့သာသနာပိုင်ဆရာတော်ကြီးတွေကစားပြီးညာဆက်ကြနဲ့ပတ်သက်ပြီးတာဓုခေါ်တော်မူကြတယ်အဲ့တော့ကိုလည်းပဲအကူကြီးလိုတဲ့နေရာကိုလမ်းခုလက်ရောက်မှဆုံးဖြတ်ချက်မှန်သွားပါလားလို့ကြေညာခဲ့ရပါတယ်တလို့ကလည်းပဲခေါင်းကြီးတို့အမေရိကန်နိုင်ငံကလှမ်းပြီးတော့ပင့်ပါတယ်တရားဟောဖို့ကြွပါသူတို့အားလုံးစီစဉ်ပေးပါဒါပေမဲ့ခေါင်းကြီးကကိုယ်တိုင်ကတရားဟောလဲဝါသနာမပါဘူးတရားဟောတာလည်းပဲနည်းနည်းပါပါကိုမဟောလဲခြားဆရာတို့တွေကဟောနေကြတာဒီမှာတော့တပည့်နဲ့ဆရာကင်းကွာသွားရင်စာသင်တိုင်းတစ်မျိုးတစ်ပုံဖြစ်နိုင်တယ်ဒီတော့ဘုန်းကြီးချက်ချင်းပဲညင်လိုက်ပါတယ်။နောက်ကြုံမှပဲလိုက်ပါတော့မယ်။တရားဟောဓမ္မကြီးအမေရိကန်ကိုမလိုက်ပြရစေနဲ့။ဒီလိုဆုံးဖြတ်ချက်လေးတွေကိုဘုန်းကြီးကပြန်ပြီးတော့တွေးကြည့်တော့ငါလည်းပဲလိုအပ်တဲ့နေရာ၊ကိုကြီးလိုအပ်တဲ့နေရာကိုအုတ်တချက်သဲတဲ့ပွင့်နေနဲ့မနှိုင်းကောင်းပေမဲ့ဒီမုတ်တိမရဏစိတ်ကိုစောက်တည်၍တည်ခြင်းနဲ့နည်းနည်းပါးပါးလေးတော့ဆင်သွားပါလား။ဒါမျိုးလေးကိုဝမ်းမြောက်ဝမ်းသာဖြစ်ခဲ့ရပါတယ်။ကဲဒီနေ့တော်ဟန်စင်ကြီးရဲ့မွေနေ့မင်္ဂလာမှာဘုန်းကြီးကအတ္တိမုတ်တိမရဏခေါ်တဲ့စိတ်တကူစောက်တည်၍သေခြင်းဆိုတဲ့တရားကိုလက်ဆောင်ပေးပါတယ်ဒီတရားတော်ကိုကောင်းကောင်းမွန်မွန်နာယူကျင့်သုံးပြီးမင်္ဂလာစစ်တွေဖြစ်သွားနိုင်ပါတယ်ဒါကြောင့်အားလုံးသောပရိသတ်တွေကဒီတရားတော်ကိုနာယူပြီးတော့မိမိကိုမျိုးပါတာသာသနာလူမျိုးအတွက်အကူအညီလိုတဲ့နေရာမှာမိမိရဲ့ဘဝခန္ဓာကိုအသုံးချနိုင်ကြပါစေပါရမီတွေဖြည့်နိုင်ကြပါစေဒီလိုဖြစ်ရင်ဖြစ်ရင်ပါရမီတွေရင်တန်ပြေဝါကမဉဏ်ဖွဉဏ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုကြီးကိုငါတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲရေစချအကျဉ်းချကြစို့။